Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်းရဲ့2024ခုနှစ် January 3ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညအတွက်အစီအစဉ်မူဖြစ်ကျမဆုမွန်ကတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တဲရောက်တဲ့တွင်ကိုမဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထွက်ကြတဲ့တွင်ကတော့တိုက်ပွဲအရှိန်မြင့်တက်လာမယ့်အခြေအနေတွေအတွက်ပြင်ဆင်ထားတယ်လို့ Israel ကပြောပါတယ်။ရွေးကောက်ပွဲနီးလာချိန်မှာပြည်ပကြီးနဲ့ပေါင်စီရီတရုတ်ကဖိအားပေးမှုတွေပိုတိုးလို့လာပါတယ်ဆိုတဲ့ထိတ်တဲရောက်တဲ့တွင်ကိုတင်ဆက်ပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညမှာတော်ရရှင်နေနားဆင်ရမယ်နောက်ဆုံးရသတင်းမှာဆိုရင်တော့ကချင်ပြည်နယ်ဝိုင်းမော်မြို့စစ်ကောင်စီရဲ့နားဖော့စခန်းကိုလာတဲ့ထောက်ပို့ရဟတ်ရင်တစ်စင်းကို KIA ကပြစ်ချနိုင်ခဲ့ပါတယ
်ဒီလက်နက်ကြီးအမ်းတာမတီကိုစစ်သားပေါ်ထောက်ပို့ပေးတာပေါ့အဲ့ဒါနဲ့ပြန်သွားတာကိုပြစ်ချလိုက်တာဖြစ်ပါလေ
ခင်ဗျာ KIA ရဲ့ပြန်ကြားရေးတာဝန်ခံပြောပြပေးခဲ့တာပါရှင်နောက်နှစ်တစ်ခုအထူးစီစဉ်ဖြစ်နေ2023ခုနှစ်ထဲကအာရှစီးပွားရေးအနှစ်ချုပ်နဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ Editor နဲ့ဆွေးနွေးကန် Generation Z စီစဉ်အားကစားကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမတ်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်
ဟာမတ်ရဲ့လက်ထောက်အကြီးကဲတိတ်ဆုံးခဲ့တဲ့ဘေးရွတ်တိုက်ခိုက်မှုအပြီးဒေသရင်းမှာပြည်ပခါတွေပို့ပြီးတော့ကျေပြန့်လာနိုင်တဲ့အတွက်ဘယ်အခြေအနေမျိုးမှမဆိုအစင်းသင်းဖြစ်အောင်ပြင်ဆင်ထားတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဟာမတ်ရဲ့အစင်းမြင့်လုံခြုံရေးအရာရှိတူဖြစ်တဲ့ဆာအယ်အာအရူရီဟာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုမှာသူ့ရဲ့ကိုယ်ရန်တော်တွေနဲ့အတူတိတ်ဆုံးခဲ့တာပါ။လေဗနွန်ခြေဆိုင်မဟာမိတ်အစ်စဘိုလာအဖွဲ့ကဒီဖြစ်စဉ်ဟာလေဗနွန်ကိုပြင်းပြင်းထန်ထန်တိုက်ခိုက်လိုက်တာဖြစ်ပြီးတော့ဒီလို့ရဲ့အတွက်လက်တုံမပြန်ပဲနေမှာမဟုတ်ဘူးလို့ပြောလိုက်ချိန်မှာပဲအာရူရီရဲ့တိတ်ဆုံးမှုဟာရှုံးနိမ့်မှုကိုဥတီသွားမှာမဟုတ်ဘူးလို့လည်းဟာမတ်အဖွဲ့ကပြောထားပါတယ်။လေဗနွန်ဝန်ကြီးချုပ်နာဂျစ်မီကာတီကလည်းအဆိုပါတပ်ဖြတ်မှုကိုရှုတ်ချခဲ့ပြီးတော့လေဗနွန်ကိုစစ်ပွဲတွေရအောင်ပို့ပြီးဆွဲသွင်းလိုက်တာပဲလို့လည်းပြောထားပါတယ်ရှင်။
ယူကရိန်းကပစ်ခတ်ခဲ့တဲ့မစိုက်တုံး12ခုကိုဘဲဂရော့ဒေတာမှာကြားဖြတ်ပစ်ခတ်နိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပဲပြောလိုက်ပါတယ်။အဲ့ဒီဒေတာမှာပဲမကြသေးခင်ရက်ပိုင်းတုန်းကယူကရိန်းရဲ့တိုက်ခိုက်မှုကြောင့်လူ24ဦးသေဆုံးခဲ့ရတာကနေအပြင်းထန်တုန်ပြန်မဲ့ဆိုပြီးတော့ရုရှားသမ္မတပူတင်ကလည်းပြောဆိုထားပါတယ်။မနေ့ကတော့ရုရှားကမစိုက်တုံးနေနဲ့ဒလဇက်ပစ်ခတ်တိုက်ခိုက်ခဲ့ရမှာတော့ခီးဖ်မြို့တော်နဲ့ခါရကဖ်မြို့တွေမှာအနည်းဆုံး5ဦးသေဆုံးပြီးတော့130လောက်ဒဏ်ရာရခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကအတည်ပြုပါတယ်။ရုရှားတပ်ဖွဲ့တွေကအဝေးထိန်ဒရုန်း35ခုမစိုက်တုံး69ခုကိုလေကြောင်းရေကြောင်းကနေပစ်ခတ်ခဲ့ရကနေယူကရိန်းလေကြောင်းရန်ကာကွယ်ရေးကဒရုန်းအားလုံးနဲ့မစိုက်တုံး82စင်းကိုကြားဖြတ်ပစ်ခတ်နိုင်ခဲ့ကြောင်းယူကရိန်းစစ်တပ်ကပြောပါတယ်ရှင်
ပင်လယ်နေအတွင်းမှာအဓိကကုန်သွယ်ရေလမ်းကြောင်းမှာတွာလာနေတဲ့သင်္ဘောတွေကိုရေမင်းအခြေဆိုင်ဟူတီစစ်သွေးကြော်တွေကဆက်တိုက်တိုက်ခိုက်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့အရေးပေါ်အစည်းအဝေးကျင်းပဖို့ရှိနေပါတယ်။မနစ်ကအော်တိုဘာလာကလေးကပင်လယ်နေမှာတွာလာနေတဲ့သင်္ဘောတွေကိုမောင်းသူမဲ့ဒရုန်းယာဉ်တွေဒုံးကျည်တွေအပြင်ဆက်လီတွေပါအသုံးပြုပြီးတော့ဟူတီစစ်သွေးကြော်တွေကတိုက်ခိုက်နေတာပါ။သူတို့ပြင်မှတ်ထားတိုက်ခိုက်တဲ့သင်္ဘောတွေဟာအစ္စရေးနဲ့ဆက်နွယ်နေတာဒါမှမဟုတ်အစ္စရေးကိုတွားမဲ့သင်္ဘောတွေဖြစ်တယ်လို့ဟူတီတွေကဆွတ်ဆွဲပြောဆိုထားပါတယ်။ဂါဇာဒေသမှာရှိတဲ့ပါလက်စတိုင်းတွေနဲ့စီးလုံးညီညွတ်စွာလှုပ်ဆောင်နေကြောင်းလည်းဟူတီစစ်သွေးကြွတွေကပြောထားပါသေးတယ်ရှင်
ဒီ American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်ရှင်ထိုင်ဝမ်ကျွန်းအနေနဲ့တရုတ်နဲ့ပြန်လည်ပေါင်းစည်းရေးကိုမဖြစ်မနေလုပ်ရမယ့်အရာဖြစ်ဖိအားပေးသလိုထိုင်ဝမ်ကျွန်းတစ်ဝိုက်မှာလည်းစည်းရေးလေ့ကျင့်မှုတွေကိုပိုလုပ်လာပြီးတော့ဇန်နဝါရီလ13ရက်မှာကျင်းပမယ့်ထိုင်ဝမ်ရွေးကောက်ပွဲမတိုင်ခင်တရုတ်ကထိုင်ဝမ်ကိုဖိအားတွေတိုးပြီးတော့ပေးနေပါတယ်။ထိုင်ဝမ်ပေါ်ဖိအားပေးတဲ့တရုတ်ရဲ့ကျိုးပန်းမှုဟာကာလရှည်ကြာကျင့်သုံးတဲ့နည်းပြူဟာကိုထင်ဟပ်နေတဲ့လုပ်ရဖြစ်တယ်လို့လေလာသူတချို့ကပြောပါတယ်။နှစ်တကူမိန်ကုံးမှာလည်းတရုတ်သမ္မတရှီကျင်းဖင်ကထိုင်ဝမ်နဲ့တရုတ်တို့ဟာတေချာပေါက်ပြန်လည်စုံစည်းမယ်လို့ထပ်လောင်းပြောထားပါသေးတယ်။တရုတ်အစိုးရရဲ့ထိုင်ဝမ်ဆက်ဆံရေးဆိုင်ရာကြီးကြပ်ရေးကလည်းထိုင်ဝမ်ရေလက်ကြားတစ်ဖက်တစ်ချက်စီမှာရှိတဲ့ပြည်သူတွေရဲ့ဘုံဆန္ဒဖြစ်တဲ့ငင်းကျဲစွာပေါင်းစည်းရေးကိုအားပေးကြဖို့ထိုင်ဝမ်ပြည်သူတွေကိုတောင်းဆိုထားပါသေးတယ်ရှင်
ဂျပန်နိုင်ငံရဲ့အနောက်ဘက်ကနှစ်တကူနေတုန်းကလှုပ်ခတ်ခဲ့တဲ့အင်အားပြင်းထန်တဲ့မြေငလျင်ကြောင့်လူအနည်းဆုံး62ယောက်သေဆုံးပြီးတော့အသက်ရှင်ကျန်နေတဲ့သူတွေကိုအချိန်မီရှာဖွေနိုင်မှုကယ်ဆယ်ရေးအဖွဲ့တွေကြိုးပမ်းနေပါတယ်။အီရှီကာဝါခရိုင်ကယိုရန်ဒေသမှာတော့လှုပ်ခတ်ခဲ့တဲ့ပြင်းအား 9.6 ရှိတဲ့မြေငလျင်တန်းကြောင့်အိမ်တွေတော်တော်များများပျက်စီးခဲ့ပြီးတော့အဆောက်အဦအပျက်စီးရေးကြမှာလူဘလောက်ပိတ်မိနေတယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။ရာသီဥတုကဆိုးဝါးလွန်းတဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးနေတာဖြစ်ပါတယ်။ဒီကနေ့မိုးတွေအပြင်းထန်ဆက်ပြီးတော့ရွာမယ်လို့ခန့်မှန်းထားတဲ့အတွက်လည်းငလျင်တန်းခံခဲ့တင့်ခဲ့တဲ့နေရာတွေမှာမြေပြိုတာကိုဖြစ်လာမှစိုးရိမ်နေကြပါတယ်။ငလျင်ကြောင့်လမ်းတွေအပိုင်းပိုင်းကျိုးပဲ့သွားပြီးတော့လေရင်ပြေးလမ်းတစ်ခုလည်းပျက်စီးသွားတာကြောင့်ထိခိုက်ပျက်စီးတဲ့အခြေအနေကိုစစ်ဆေးဖို့အခက်အခဲရှိနေပါတယ်။ငလျင်လှုပ်ခတ်မှုရဲ့နောက်ဆက်တွဲအဖြစ်နဲ့ဆူနာမီရေလိုက်နေတဲ့ဒေသတွေကိုရိုက်ခတ်ခဲ့တာမှာတော့ကားတွေအိမ်တွေနဲ့ငါးဖမ်းတင်မော်တွေလည်းပင်လယ်ထဲကိုမျောပါပုံကုန်ပါတယ်ရှင်
။တိုကျိုမြို့တော်ကဟန်နာဒါလီယင်ကွင်းမှာဂျပန်ခီးတဲ့တင်ချက်လီယင်တစင်းနဲ့ကန်ဆောင်တပ်ဖွဲ့ကလီယင်တစင်းမနေ့တုန်းကတိုက်မိခဲ့တဲ့အတွက်ကန်ဆောင်တပ်ဖွဲ့ဝင်9ဦးတိဆုံးခဲ့ရတဲ့ဖြစ်ရပ်အတွက်အာနာပိုင်တွေကစတင်ပြီးတော့စုံစမ်းစစ်ဆေးနေပါပြီ။ခီးတဲ့389ဦးလိုက်ပါလာတဲ့ A350 လီယင်မှာဆိုလို့ရှိရင်မြောက်ပိုင်းဟော့ကိုက်ဒိုကျွန်းကနေပြီးတော့ဆက်ရောက်ချိန်မှာမတော်တဆဖြစ်ခဲ့တာပါ။ပြည်နယ်ပေါ်မှာလီယင်တစ်ချမ်းမီးလောင်နေတာကိုဗီဒီယိုမှတ်တမ်းတချို့မှာတွေ့ခဲ့ကြပြီးတော့နောက်ဆုံးလီယင်ရက်တဲ့အချိန်မှာတော့လီယင်တစ်စီးလုံးမီးလောင်ခဲ့တာပါ။ပြည်နယ်ပေါက်တွေကပါမီးတောက်မီးရှံတွေထွက်ပေါ်လာတာကြောင့်မီးသက်သမားတွေအပြင်းအထန်နှိမ့်သက်ခဲ့ကြရပါတယ်ရှင်။
ဗုဒ္ဓဘုညရဲ့ထိတ်တန့်ရောက်တဲ့နေ့ကိုမက်ခေလေးနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စစ်ကောင်စီရဟတ်ရင်ကိုကချင်လက်နက်ကင်တပ်ပစ်ချလိုက်တဲ့သတင်းပေးပို့ချက်တင်ပြပေးကြပါမယ်။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်မှာရှိတဲ့စစ်ကောင်စီတပ်ရဲ့နားဖော်စခန်းကိုလာရောက်တဲ့ထောက်ပို့ရဟတ်ရင်တစ်စင်းကို KIA ကပစ်ချခဲ့တာကြောင့်ပြတ်ကျသွားတယ်လို့ KIA ရဲ့ပြန်ကြားရေးတာဝန်ခံက VOA မြန်မာပိုင်းကိုပြောပါတယ်။ရဟတ်ရင်ပြတ်ကျခဲ့တဲ့နေရာကိုမြကြီးနားလေတပ်ကတိုက်လေရင်နေလာရောက်ပြီးတော့ပစ်ခတ်နေပါတယ်။သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုစော်ဝင်းလိုင်ပြောပြပေးပါရှင်။
ဒီရပိုင်းတွေအတွင်းကချင်ပြည်နယ်ထဲမှာစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲတွေအတန်ငယ်ကြီးတက်နေချိန်မှာပဲလိုင်စာဒေသဘက်ကိုလာရောက်တဲ့စစ်ကောင်စီရဲ့ထောက်ပို့ရဟတ်ရင်ကို KIA ကပစ်ချနိုင်ခဲ့တာပါ။ဒီလိုပစ်ချလိုက်တာနဲ့ပတ်သက်ပြီး KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ်
။ဒီနေ့ပိုင်းမြန်မာမိနစ်50ဝန်းကျင်လောက်မှာဖြစ်ပါရဲ့။ဒီစနေရာကတော့သာသာစာရဲ့နောက်ပေါ်သက်ဆိုင်မှာဒီနားလေတက်ကနဲ့ဒီရစ်ခါလာဒါဒီလင်းနေတဲ့အန်ဒီကမတီဟုဖြစ်တာပေါ်တော့ကိုပဲတာပေါ့အဲ့ဒါနဲ့ပြန်သွားတာကိုအဲပြစ်ချလိုက်တာဖြစ်ပါလေခင်ဗျာဒီရင်ပြစ်ချတဲ့နေရာမှာပြသွားတဲ့နေရာမှာမီးတွေလောင်နေတာအဲဒီပိုင်လက်တရားတော့ဒီခီခုံဒီလားမပြည့်သေးဘူးအဲကျွန်တော်တို့ဖွင့်တယ်လဲအဲ့ဘက်မှာနေမင်းချင်းချင်းရတော့သွားပါတယ
်ရဟရင်ပြစ်ချခံခဲ့ရတဲ့နာဖော့စခန်းဟာလိုက်စာဒေတာရှိနန်းဆန်ရန်ကန်တောင်ရန်စတဲ့ကြေးရွာတွေရဲ့အနီးအနားမှာတည်ရှိနေတာဖြစ်ပါတယ်။ရဟရင်ပြစ်ချခံခဲ့ရတဲ့နောက်မြစ်ကြီးနားလေတပ်ကတိုက်လေရင်နေအဲ့ဒီဒေတာတစ်ပိုက်ကိုရောက်ရှိလာပြီးစစ်တပ်တွေနဲ့ပြစ်ခတ်တာတွေရှိကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။ Jet Fighter ဒီနာပေးမှာဒီစစ်တပ်နဲ့ဒီဒါတွေရောရှိတယ်လို့ပြောပါတယ်။ဘုံသေးတာကတော့အဲ့ဒီမြစ်ကြီးမှာတော့ကြားသေးပါဘူး။
ကချင်ပြည်နယ်တခြားဒေသတွေမှာတိုက်ပွဲဖြစ်ပွားတဲ့သတင်းမရှိသေးကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။ဒီကနေ့ပြတ်ကျသွားတဲ့ရဟတ်ရင်ဟာစစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက် KIA ကပြစ်ချခဲ့တဲ့ဒုတိယမြောက်ရဟတ်ရင်ဖြစ်ပါတယ်။အလော့ပွန်တိုက်ပွဲပြင်းထန်နေချိန်2021ခုနှစ်မေလ3ရက်နေ့ကမိုးမောက်မြို့နယ်ကုန်းလောရွာအနီးမှာစစ်ကောင်စီရဲ့တိုက်ခိုက်ရေးရဟတ်ရင်တစ်စီးကို KIA ကပြစ်ချနိုင်ခဲ့ပါတယ်။2023ခုနှစ်အတွင်းကတော့ကယားပြည်နယ်တိုက်ပွဲတွေမှာစစ်ကောင်စီရဲ့လေရင်နှစီးပစ်ချခံခဲ့ရပါတယ်။ပထမတစ်စီးကဇူလိုင်လ1ရက်နေ့မှာဘော်လခဲမြို့နယ်အတွင်းပြက်ကျခဲ့တာဖြစ်ပြီးဒုတိယတစ်စီးကနိုဝင်ဘာ17ရက်မှာတန်တောင်ကြီးမြို့နယ်အတွင်းပြက်ကျခဲ့တာဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့တန်တောင်ကြီးမြို့နယ်အတွင်းပြက်ကျခဲ့တဲ့လေရင်ဟာဆက်ချုပ်ရင်းနာကြောင်းဖြစ်ကြောင်းပြောဆိုထားပါတယ်။နိုဝင်ဘာလ19ရက်နေ့မှာတော့အဲ့ဒီလေရင်ရဲ့လေရင်မှူးနှစ်ဦးအနက်တဦးကိုကီနီတပ်ဖွဲ့တွေကဖမ်းဆီးနိုင်ခဲ့ပါတယ်။ရှမ်းမြောက်ဒေသတိုက်ပွဲသတင်းနဲ့ပတ်သက်ပြီးမေးမြန်းရမှာတော့ဒီကနေ့သတင်းတက်လာတာမရှိသေးကြောင်း PSLF TNLA ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဒီလနေ့ရက်နေ့မှာတော့ကွတ်ခိုင်မြို့မှာစစ်ကောင်စီတပ်နဲ့ TNLA အကြတိုက်ပွဲပြင်းထန်ခဲ့သလိုနောင်ချုံမြို့နယ်တံပိုးရွာဘက်မှာလည်းတိုက်ပွဲဖြစ်ပွားကြောင်း PSLF TNLA ကသတင်းထုတ်ပြန်ထားပါတယ်။ကိုကန့်ဒေသလောက်ကန်မြို့တိုက်ပွဲတွေနဲ့ပတ်သက်လို့ကိုကန့်တ MNDAA ကဒီကနေ့သတင်းအသစ်ထပ်မံထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့2023ခုနှစ်ရဲ့အာရှစီးပွားရေးအနှစ်ချုပ်ကိုတင်ပြပေးကြပါမယ်။ပြီးခဲ့တဲ့တစ်နှစ်တာကာလပတ်လုံးမှာအာရှဒေသနိုင်ငံတွေမှာဘလို့အနေအထားတွေနဲ့စီးပွားရေးတွေရုန်းကန်လှုပ်ရှားခဲ့ကြရပါသလဲဆိုတာကိုကိုညံဝင်းအောင်ပြောပြပေးပါမယ်ရှင်
။မင်္ဂလာနေ့သစ်ပြကြပါလိမ့်ခင်ဗျာ။ကိုဗစ်ကာလတွေအလွန်မှာပြီးခဲ့တဲ့2023ခုနှစ်တည်းကိုပြန်ကြည့်ရင်အာရှနိုင်ငံအများစုကဒီစီးပွားရေးရုန်းကန်နေရတဲ့အနေအထားကိုတွေ့ရမှာပါ။ဒီအာရှမှာရောကမ္ဘာမှာပါစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့တရုတ်နိုင်ငံကတော့ဒီသူ့အိမ်နင်းချင်းနိုင်ငံတွေမှာအဲသူ့ရဲ့ BRI လို့ခေါ်တဲ့ခေတ္တပိုလမ်းမစီမံကိန်းအတွက်ဒီကုန်းလန်းတည်ယူပို့ဆောင်ရေးကိစ္စတွေမှာရင်းနှီးမြှုပ်နှံမှုတွေရှိတာတွေတခါသူ့နိုင်ငံတွေကိုဝင်လာမဲ့ကုန်ပစ္စည်းတွေအပေါ်မှာလဲဒီသွင်းကုန်ခွန်လျှော့ချလိုက်တာတွေကိုတွေ့ရမှာဖြစ်ပါတယ်ဘယ်လိုနိုင်ငံတွေနဲ့စီးပွားရေးဆက်သွယ်မှုလဲဆိုတာကိုကြည့်အောင်ပါ
အမေရိကန်ဒေါ်လာ 9.3 ဘီလီယံကုန်ကျတဲ့မြန်နှုန်းမြင့်ရထားလမ်းသစ်ဖွင့်ပွဲကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကိုယ်တိုင်ပြီးခဲ့တဲ့သတင်းပတ်ထည်ဖွင့်လှစ်ပေးခဲ့တာပါဒီရထားလမ်းကမြို့တော်ဂျကာတာကနေဘန်တောင်းမြို့ကြားပြေးဆွဲတာဖြစ်ပါတယ်ဒီရထားလမ်းဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာပထမဆုံးသောမြန်နှုန်းမြင့်ရထားလမ်းဖြစ်တယ်လို့သမ္မတဝီဒိုဒိုကပြောပါတယ်ဘယ်လိုပဲဖြစ်ဖြစ်အရှေ့88မိုင်ကျော်ရှိတဲ့ဒီရထားလမ်းကတော့သမ္မတဂျိုကိုဝီဒိုဒိုလက်ထက်သမိုင်းမှတ်တိုင်အဖြစ်ကျန်ရစ်ခဲ့မဲ့စီမံကိန်းတစ်ခုလည်းဖြစ်ပါတယ်
ဒီမူလိုက်ဒရီမဆာလာကလစ်မငနိုင်ပင်ပဗာဆန်လာဟန
်ဒီယထာလန်စီမံကိန်းကြီးအောင်မြင်စွာနဲ့ပြည်စည်းလက်ပတ်နိုင်ပြီဆိုတာဒီလိုသမိုင်းဝင်တွေကသက်တည်ပြနေပါပြီဒီစီမံကိန်းအထမြောက်စီဖို့ဘဝဆိုရရောဒေသဆိုင်ရာအဆိုရတွေရောစတဲ့အဖက်ဖက်ကပူးပေါင်းဆောင်ရွက်အားထုတ်မှုမပါဘဲအခုလိုဖြစ်လာနိုင်မှာမဟုတ်ဘူးဆိုတာသိကြပါတယ်ဒါအပြင်တရုတ်အစိုးရနဲ့တရုတ်ကုမ္ပဏီတွေကပါပူးပေါင်းဆောင်ရွက်ခဲ့လို့လေဒီစီမံကိန်းကြီးပြီးမြောက်ခဲ့တာပ
ါတရုတ်အစိုးရရဲ့ကူညီပံ့ပိုးမှုနဲ့တည်ဆောက်ခဲ့တဲ့ဒီရထားလမ်းဟာပြဿနာမျိုးစုံကြုံခဲ့ရတာကြောင့်အချိန်အတော်ကြန့်ကြာခဲ့တာပါတကယ်တော့ဒီစီမံကိန်းကို2016နှစ်စံပိုင်းမှာတည်းကစတင်ခဲ့တာဖြစ်လို့ခုနှစ်နှစ်ကြာခဲ့ရပါတယ်ရထားလမ်းဖောက်လုပ်ချိန်မှာဒေသခံတွေစီကနေမြေဝယ်ယူရတဲ့အခက်အခဲကုန်ကြစည်ကြီးမြင့်လာမှုကျန်းမာရေးထိခိုက်တယ်ဆိုတဲ့ဆန့်ကျင်ဝေဖန်မှုစတဲ့ပြဿနာတွေကြုံခဲ့ရတာပါဒီစီမံကိန်းမှာတရုတ်ကငွေကြေးဤပညာအရပါပံ့ပိုးကူညီတာကိုကြည့်ရင်ဒေသတွင်းတရုတ်ရဲ့ဩဇာပိုလွှမ်းမိုးလာတာပေါ်လွင်နေပါတယ်ဒီလိုမျိုးအခြေခံအဆောက်အုံလမ်းပန်းဆက်သွယ်ရေးကဏ္ဍမှာတရုတ်ကအခုလိုကူညီနေတာကသူတို့ရဲ့ပိုလွှမ်းမှုတဲ့မဟာစီမံကိန်းရဲ့အစိတ်အပိုင်းတစ်ခုကိုအကောင့်ထဲဖော်ရရောက်နေပါတယ်ဝှစ်လို့အမိပေးထားတဲ့ဒီဇိုင်းရထားကတော့တနအီကို219မိုင်အထိပြေးဆွဲနိုင်တယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်ခင်ဗျာတရုတ်နိုင်ငံနေဆက်ယူနန်ပြည်နယ်ကူမင်းမြို့ဘူရာကနေနေဆက်ဖြတ်ကျော်ပြီးလာအိုနိုင်ငံမြို့တော်ဗီယန်ကျန်းဘူရာအထိမောင်းတဲ့မြန်နှုံးမြင့်ရထားက10နာရီခွဲလောက်ကြာမြင့်ပါတယ်အလားတူပဲဗီယန်ကျန်းဘူရာကနေကူမင်းဘူရာအထိကိုလည်း10နာရီခွဲကြာပါတယ်လောလောဆယ်ကူမင်းဘူရာကနေမနက်၈နာရီကျော်မှထွက်တဲ့ရထားနဲ့လာအိုဘီယန်ကျန်းကနေမနက်၉နာရီထွက်တဲ့ရထားတစည်းစီပဲပြေးဆွဲနေပါတယ်။ကူမင်းနဲ့ဘီယန်ကျန်းကြားရထားလမ်းအရှိက635မိုင်လောက်ရှိပြီးကြီးစံရထားပုံစံအမြင်ရထားနဲ့တနအီကို69မိုင်လို့မောင်းပါတယ်။တရုတ်နိုင်ငံရဲ့ BRI မဟာစီမံကိန်းကြီးအရဖြစ်ပေါ်လာတဲ့ဘီယန်ကျန်းနဲ့ကူမင်းကြားနိုင်ငံဖြတ်ကျော်ပြေးဆွဲတဲ့ဒီရထားလမ်းခီးစဉ်ကို AP13 ရက်နေ့ကစတင်ခဲ့တာပါ။လာအိုဘီယန်ကျန်းကပထမဆုံးစထွက်တဲ့ယထာကြီးစဉ်ဖွင့်ပွဲကိုလာအိုတည်င်းယဉ်ကျေးမှုနဲ့ခီးသွားလုပ်ငန်းဌာနဝန်ကြီးဆွမ်နက်စီဗန်ဗစ်နာကက်ကူတိုင်တက်ရောက်ဖွင့်လှစ်ပေးခဲ့ပါတယ်အခုလိုအလေးထားဆောင်ရွက်ရတာကကုန်းတွင်းပိတ်နိုင်ငံဖြစ်တဲ့လာအိုနဲ့တရုတ်နိုင်ငံသားဒီယထာလန်ပေါ်လာတော့နိုင်ငံသားတွေကိုပိုဆွဲဆောင်နိုင်ပြီးခီးသွားလုပ်ငန်းကနေတဆင့်ဝင်ငွေပိုရရှိလာဖို့နိုင်ငံစလုံးကညှို့လင့်နေပါတယ်တရုတ်လာအိုယထာလန်စီမံကိန်းကတရုတ်ရဲ့ကူမင်းကနေစင်ကာပူအထိပြေးဆွဲမဲ့ယထာလန်ခီးစဉ်ရဲ့အစိတ်အပိုင်းတစ်ခုသာဖြစ်ပြီးကူမင်းကနေလာအိုထိုင်းမလေးရှားနိုင်ငံကိုဖြတ်ကျော်ကစင်ကာပူမှာနန်းဆုံမဲ့နန်းချောင်းဖြစ်ပါတယ်တရုတ်လာအိုနှစ်နိုင်ငံကြားအမြင်ယထာလန်မှာဘူရာ၈ခုရှိပြီးယထာထိုင်းကုန်လက်မှတ်ခါကအထက်တန်းတွဲတစ်ဆောင်ကိုတရုတ်ငွေ865ယွမ်ပေးရပြီးဒုတိယဒန်းစားတစ်ဆောင်ကိုတော့ကျန်940ကျော်ပေးရပါတယ်တရုတ်လာအိုယထာလန်စီမံကိန်းကိုတော့2022ခုဒီဇင်ဘာလ3ရက်နေ့မှာစတင်ခဲ့တာဖြစ်ပါတယ်ခင်ဗျာ တရုတ်နိုင်ငံတဲ့တင်သွင်းလာတဲ့ဩစတြေးလျဘာလီမူယောစဘာတွေအပေါ်အခွန်ကောက်နေတာကိုရုပ်သိမ်းလိုက်တာကတရုတ်ဩစတြေးလျနိုင်ငံကြားကုန်သွယ်ရေးပုံမှန်အနေထားပြန်ဖြစ်လာစေဖို့ဦးတည်နေတယ်လို့ဆိုပါတယ်။ဝိုင်းအရက်အပါအဝင်နောက်ထပ်ဩစတြေးလျကွန်ပျူစီတွေအပေါ်အခွန်တင်းကျပ်ထားတာတွေကိုပြန်ရုပ်သိမ်းပေးဖို့ဩစတြေးလျကတောင်းဆိုနေပါတယ်။တရုတ်ရဲ့အခွန်ရုပ်သိမ်းပေးမှုကိုကြိုးဆိုကြောင်းAustralia ဘက်ကပြောပါတယ
် It's another very positive step in the full resumption of
တရုတ်နဲ့ Australia နှစ်နိုင်ငံကြားကုန်သွယ်ရေးပုံမှန်အတိုင်းပြန်စနိုင်မှုဒါကနောက်ထပ်အပြူသဘောဆောင်တဲ့ခြေလှမ်းဖြစ်ပါတယ
်လွန်ခဲ့တဲ့3နှစ်ဝန်းကျင်ကစလို့ Australia မူရောစပါးတွေအပေါ်ကောက်တဲ့အခွန်က80ရာခိုင်နှုန်းကျော်ထိမြင့်မားခဲ့ပြီးနှစ်နိုင်ငံကြားနှစ်စဉ်ကုန်သွယ်မှုပမာဏဒေါ်လာတန်980ကျော်ရှိပါတယ်ဒါကြောင့်ကမ္ဘာကုန်သွယ်မှုအဖွဲ့ချုပ် WTO မှာဩစတြေးလျအစိုးရကမှုဖွင့်တိုင်ကြားခဲ့တာပါ။တွင်းကုန်တွေအပေါ်တရုတ်ကအခွန်တင်းကျပ်မှုကြောင့်တရုတ်ဩစတြေးလျနှစ်နိုင်ငံကြားကုန်သွယ်မှု2020ကတည်းကဆိုးဝါးလာခဲ့ပြီးကုန်သွယ်မှုဟာနှစ်စဉ်ပြန်မျှအားဖြင့်ဒေါ်လာ13ဘီလီယံနစ်နာခဲ့ရပါတယ်။ပြီးခဲ့တဲ့မေလတလထဲမှာတင် 1.3 ဘီလီယံထိခိုက်ခဲ့ရတယ်လို့ဩစတြေးလျဘက်ကဆိုပါတယ်။ဩစတြေးလျနိုင်ငံမှာလေဘာပါတီအစိုးရတက်လာပြီးနောက်တင်းမာမှုတွေပြန်လျော့လာခဲ့တာပါ။အခုဆိုရင်အများဆုံးကြီးမားတဲ့ဩစတြေးလျရဲ့ဝိုင်ရက်တွေတရုတ်နိုင်ငံကိုပြန်တင်ပို့ဖို့ခြေလှမ်းသစ်တွေပြင်ဆင်နေပါပြီ။ဩစတြေးလျဟာတရုတ်နိုင်ငံကိုကြောင်ပြီးသွင်းတဲ့တစ်မာတွေအများအများတင်ပို့ခဲ့မှုပါတယ်ခင်ဗျာ
။တရုတ်နိုင်ငံကအခြားနိုင်ငံတွေမှာအဲ့လိုတွားရောက်ရင်းနှီးမြှုပ်နှံမှုတွေရှိပေမဲ့ဒီကိုဗစ်ကာလအလွန်နောက်ပိုင်းမှာတရုတ်နိုင်ငံသူနိုင်ငံသားတွေကနိုင်ငံခြားကိုထွက်ပြီးတော့လဲပတ်တာတွေကြတော့အရေးအတွက်ရောကြလာတာတွေလည်းရှိပါတယ်။ပင်နိုင်ငံတွေကိုတွားရောက်တဲ့လေပတ်မှုကကြာဆင်းနေတယ်လို့ကြည့်အောင်ပ
ါတရုတ်နိုင်ငံမှာယဉ်ကျေးမှုဒေါ်လာရေးကြီးပေါ်ပေါက်ခဲ့တဲ့1966ခုနှစ်နောက်ပိုင်းတိုင်ဝမ်ကျွန်းကိုထွက်ပြေးလာကြသူတွေဟာတမိုင်းဝင်ရှီဟောင်းပစ္စည်းတွေနဲ့အဖိုးတန်ရှီဟောင်းကျောက်စိမ်းပစ္စည်းတွေကိုပါသယ်ယူလာကြပါတယ်တရုတ်ရဲ့ရှီဟောင်းအမွေနှင့်ပစ္စည်းအများအပြားတိုင်ဝမ်နဲ့ဟောင်ကောင်မှာဥတည်ရှိနေတာပါဒါကြောင့်ရှီဟောင်းပစ္စည်းတွေကြည့်ချင်းဝယ်ချင်းနဲ့တရုတ်ပြည်မကြီးကလူတွေဟာတိုင်ဝမ်ကျွန်းကိုလာကြရပါတယ်အခုတော့ပြီးခဲ့တဲ့နှစ်ပိုင်းတွေကစလို့တရုတ်ပြည်မကြီးနဲ့တိုင်ဝမ်ကြားနိုင်ငံရေးတင်းမာလာတာကြောင့်နှစ်ဖက်အပြန်အလှန်ကူးလူးသွားလာမှုတွေကြာဆင်းနေရတယ်လို့ကျောက်စင်းရှီဟောင်းပစ္စည်းအယောင်ဈေးကွက်ပါကြာဆင်းနေတယ်လို့ဆိုပါတယ
်差不多12年前到
ရှီဟောင်းကျောက်စင်းပစ္စည်းရောင်းရတဲ့ထိုင်ဝမ်နိုင်ငံသားတွေဟာလွန်ခဲ့တဲ့9နှစ်နဲ့12နှစ်အကြာအယောင်ဝယ်ကောင်းခဲ့ကြပြီမဲ့နိုင်ငံရေးတင်းမာလာပြီးတဲ့နောက်တရုတ်ထိုင်ဝမ်နှစ်နိုင်ငံအကြားခရီးသွားလာမှုရောအယောင်ဝယ်တွေပါကျဆင်းသွားပါတယ်။အခုဆိုရင်ထိုင်ဝမ်ရဲ့ကျောက်စိမ့်ဈေးကွက်ကအတော်ထိုင်းမိုင်းနေပါတယ
်။ကျောက်စိမ့်ဟာတရုတ်လူမှုဘဝဖြစ်ပေါ်တိုးတက်မှုနဲ့များစွာဆက်စပ်နေသလိုတရုတ်လူမျိုးတွေအတွက်ကောင်းတဲ့အသေးပေတွေကိုလည်းဆောင်ကျဉ်နေတယ်လို့ဆိုပါတယ်။ကျောက်စိမ့်ကိုဆောင်နိုင်ရင်တစ်စီတည်းရဲမကတ်နိုင်ဘူးလို့ယုံကြည်ကြသလိုကံကောင်းခြင်းတွေဖြစ်ပေါ်လာစေတယ်လို့လည်းယုံကြည်ထားကြတာပါ။ဒါကြောင့်လဲတရုတ်တွေကကျောက်စင်းကိုအဆောင်အဖြစ်ဝယ်ကျင်နေကြပါတယ်။လက်ပေါ်အရွယ်ရှိပြီးလွန်ခဲ့တဲ့နှစ်ပေါင်း400လောက်ကလုထားတဲ့ဝယ်ရုပ်တုကျောက်စင်းလက်မှုပစ္စည်းတွေတခုထိုင်ဝမ်မှာရှိပြီးတရုတ်ပြည်မင်းမင်းဆက်ကာလကထူးလုပ်ခဲ့တာလို့ဆိုပါတယ်။ကိုဗစ်ကာလမတန်ခင်တုန်းကထိုင်ဝမ်မှာနှစ်စဉ်ကျောက်စင်းရောင်းရငွေကအမေရိကန်ဒေါ်လာ16တန်းထိရခဲ့ပူပါတယ်ခင်ဗျာ။တရုတ်နိုင်ငံမှာပြသတဲ့ No More Bags ဆိုတဲ့ရုပ်ရှင်မှာထိုင်းနိုင်ငံကိုသွားတဲ့ခီးတယ်တွေပြန်ပြီးဆွဲခံရပြီးအွန်လိုင်းရာဇဝတ်မှုတွေကျူးလွန်ဖို့ခိုင်းစေခံရတဲ့အကြောင်းဇလန်းစင်ရိုက်ကူးထားတာပါဒီရုပ်ရှင်ကတရုတ်နိုင်ငံမှာတတိယလူကြိုက်အများဆုံးရုပ်ရှင်ဖြစ်ပါတယ်ထိုင်းနိုင်ငံကိုသွားရင်ဘေးကင်းလုံခြုံမှုရှိမရှိဆိုတဲ့မေးခွန်းတွေလည်းတရုတ်နိုင်ငံသားတွေကြားဆွေးနွေးမှုတိုးလာနေပါတယ
်这个互联网啊或者是什么抖音啊
online board တက်ကြည့်လိုက်တာနဲ့ TikTok မှာပဲဖြစ်ဖြစ်တခြားနာမည်ကြီးတရုတ် social media တွေမှာပဲဖြစ်ဖြစ်ရုပ်ရှင်နဲ့ပတ်သက်လို့တရုတ်နိုင်ငံသားတွေကအကောင့်မြင်နဲ့မှတ်ချက်ပေးတာမျိုးမတွေ့ရပါဘူးအလုံးနီးပါးကအစိုးမြင်စိုးရိမ်နေကြတာပ
ါကုလသမဂ္ဂစစ်တမ်းတွေအရအရှိတောင်အာရှနိုင်ငံတချို့မှာလာစာကောင်းကောင်းပေးမယ်ဆိုတဲ့မလုံးနဲ့တိုင်းနဲ့ချီတဲ့လူတွေကိုအွန်လိုင်းကနေလိမ့်လေခိုင်းတဲ့ရာဇဝတ်မှုတွေကျူးလွန်ခိုင်းနေတယ်လို့ဆိုပါတယ် No More Bags ရုပ်ရှင်အပြင်တရုတ်နိုင်ငံသားတွေကိုကယ်တင်ခဲ့တဲ့တကယ့်ချစ်ရမှန်သတင်းတွေကြောင့်လဲထိုင်းနိုင်ငံကိုတရုတ်နိုင်ငံသားတွေသွားဖို့စိုးရိမ်နေတာလည်းရှိပါတယ်
我不担心泰国本土治安，我担心他会把我们。
台湾人对农村疫情的关注是不明白的。
ကမ္ဘောဒီးယားတို့မြန်မာတို့တို့နိုင်ငံတွေဘက်ကိုဖမ်းခေါ်သွားပြီးတော့အားဓမ္မခိုင်းစစ်ခံရမှာစိုးရိမ်နေပါတယ်။ဘလို့ပဲဖြစ်ဖြစ်နိုင်ငံခြားခီးစင်တွေသွားမယ်ဆိုရင်လုံခြုံရေးကတိတ်ပြီးတော့ရေးကြည့်ပါတယ်
။ပုံမှန်ဆိုရင်အခုလိုရာသီမှာထိုင်းနိုင်ငံကိုတရုတ်နိုင်ငံသားတွေအလာများပြီးကိုဗစ်ကာယောဂါမတိုင်ခင်2019ခုနှစ်တုန်းကဆိုရင်တရုတ်ခီးသွားဧည့်သည်17သန်းလောက်ထိုင်းနိုင်ငံကိုလာရောက်ခဲ့တာပါ။ထိုင်းနိုင်ငံကိုလာရောက်တဲ့နိုင်ငံသားခီးသွားတွေထဲမှာတရုတ်နိုင်ငံသားတွေကအများဆုံးဖြစ်လို့ထိုင်းခီးသွားလုပ်ငန်းဟာတရုတ်တွေအပေါ်အားထားနေရတယ်လို့တောင်ဆိုနိုင်ပါတယ်။ထိုင်းနိုင်ငံရဲ့ခီးသွားလုပ်ငန်းကိုတိုးမြှင့်တဲ့အနေနဲ့တရုတ်နိုင်ငံသားခီးသွားတွေပြည်ဝင်ခွင့်ဗီဇာမလိုပဲဝင်ရောက်ခွင့်ပေးလိုက်သလိုပထမဦးဆုံးရောက်လာတဲ့တရုတ်ခီးသွားတွေကိုစက်တင်ဘာ25ရက်နေ့ကပဲထိုင်းဝန်ကြီးချုပ်ဆရတာကိုရိုင်ကြိုဆိုခဲ့ပါတယ်ခင်ဗျာ။
အာရှဒေသရဲ့အရှိဘက်ခြမ်းဖြစ်တဲ့ဂျပန်တောင်ကိုရီးယားဗီယက်နမ်တို့လိုနိုင်ငံတွေရဲ့စီးပွားရေးအခြေအနေကရောဘယ်လိုရှိသလဲဆိုတာကိုလည်းတင်ပြပေးခြင်းပါလေ။
ညာစင်းရောင်စပြည့်သီးမျိုးကိုဂျပန်နိုင်ငံမှာစိုက်ပျိုးထုတ်လုပ်လာခဲ့တာဆယ်စုနှစ်တော်ကြာလာခဲ့ပါပြီ။ပြုတ်သိမ့်နေတဲ့အဲ့ဒီစပြည့်တစ်ခိုင်ဝယ်စားဖို့ကဒေါ်လာ100လောက်ပေးရပါတယ်။ဂျပန်အစိုးရရဲ့ပြောဆိုချက်အရဒီလိုဈေးကောင်းရတဲ့ဂျပန်ရဲ့ညာစင်းစပြည့်မျိုးကိုတရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေကရယူသွားပြီးသူတို့နိုင်ငံတွေမှာပြန်လည်စိုက်ပျိုးအောင်မြင်လာတဲ့အတွက်စပြည့်သီးဈေးဝက်ထဲမှာဂျပန်ခြံသမားတွေအတွက်အခက်ကြုံလာစေပါတယ်
။ဤဝရကဘက်として中国韓国だとかそういうこと作られた社員ますか。
အစိမ်းဖြော့ရအောင်စပြည့်သီးမျိုးကိုခုနောက်ပိုင်းတရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေကပါလိုက်စိုက်လာပြီးတော့နာမည်ကောင်းရလာကြပါတယ်။ဒါပေမဲ့အရေးသွေးမြင်မာပြီးဈေးကြီးပေးဝယ်စားရတဲ့ဂျပန်စပြည့်စိမ့်တွေကပို့ပြီးတော့ရတာရှိတယ်ဆိုတာစားဖို့သူတိုင်းသိကြမှာပါနိုင်ငံသားကိုတင်ပို့လိုက်လို့ဈေးပူချိုတဲ့တရုတ်နိုင်ငံထုတ်စပြည့်စိမ့်တွေကိုဝယ်ပြီးဂျပန်ထုတ်စပြည့်သီးတွေကိုမဝယ်ဘဲနဲ့ရောင်းအားကြလာမှာကိုကျွန်တော်တို့စိုးရိမ်ပါတယ
်နာကာမူရာဆန်ချန်ကထွက်တဲ့ညာစိမ့်စပြည့်တွေကိုတော့ဟောင်ကောင်နဲ့ထိုင်းနိုင်ငံတွေအထိတင်ပို့နေတာပါတရုတ်တောင်ကိုရီးယားကထုတ်တဲ့အမျိုးတူအသီးတွေကဈေးချိုတာကြောင့်ဈေးကွက်ထဲမှာရှင်မရောနိုင်တာကတော့အမှန်ပါညာစင်းရောင်စပြည့်မျိုးကိုဂျပန်မှာစိုက်ပျိုးထုတ်လုပ်တာက35နှစ်နီးပါးရှိလာခဲ့ပေမဲ့တရုတ်နိုင်ငံမှာဒီမျိုးကို2016ခုနှစ်မှာမှစတွေ့လာရပါတယ်။ညာစင်းစပြည့်မျိုးကိုဂျပန်ပြည်တွင်းမှာသာမှတ်ပုံတင်ထားပေမဲ့ဒီမျိုးစိတ်ကိုနိုင်ငံတကာမှာမှတ်ပုံတင်ထားတာမျိုးမရှိခဲ့ပါဘူး။နိုင်ငံတကာဥပဒေအရတော့အခြားနိုင်ငံတခုကအလားတူသစ်သီးမျိုးစိတ်ကိုလိုက်မထုတ်ဖို့ဆိုရင်သူတို့မထုတ်လို့ခင်6နှစ်မတိုင်ခင်မှာမှတ်ပုံတင်ထားပြီးသားဖြစ်နေရပါမယ်။ဒါပေမဲ့အဲ့ဒီကိစ္စလုံးဆောင်ဖို့ဂျပန်ဘက်ကပြက်ကွက်ခဲ့တာရှိပါတယ် So ADEX လို့ခေါ်တဲ့လေကြောင်းနည်းပညာနဲ့ကာကွယ်ရေးသုံးနိုင်ငံတကာစစ်မှုထုတ်ကုန်ပြဝဲတရက်ကိုတောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာအောက်တိုဘာ19ကနေ22ရက်နေ့ထိကျင်းပပါတယ်ဒီပြဝဲအတွက်အထူးသဖြင့်အမေရိကန်စစ်တပ်နဲ့ပူးပေါင်းစီစဉ်ခဲ့တာပါဒတ်တလောကဘာတလောမှာစည်ရေးပဋိပက္ခတွေကလည်းတနေ့တခြားတိုးလာနေတဲ့အတွက်စီတော့လက်နက်ပစ္စည်းနဲ့ရင်ရန်တရားတွေကိုပို့ပြီးလိုအပ်နေကြတာပါဒီကွက်လက်ကိုဖြစ်နိုင်ဖို့တောင်ကိုရီးယားအစိုးရကရည်ရွယ်နေပုံရပါတယ
်အဖရူရီ정부는방위산업이지속적으로
လာမယ့်အနာဂတ်ကမ္ဘာဈေးကွက်ထဲရှင်ပြိုင်နိုင်ဖို့ဆိုရင်ကာကွယ်ရေးသုံးစစ်လက်နက်ပစ္စည်းထုတ်လုပ်ရောင်းချမဲ့စီးပွားရေးကဏ္ဍကိုပြန်လည်မွမ်းမံပြီးတောင်ကိုရီးယားအနေနဲ့ခုထက်ပိုတိုးထုတ်သွားဖို့လိုပါတယ်ကာကွယ်ရေးပစ္စည်းအသစ်စမ်းတွေကိုလည်းမာမိတ်နိုင်ငံတွေလက်ထက်မျှဝေသွားမှာဖြစ်တယ်လို့ကာကွယ်ရေးဆိုင်ရာလုံခြုံရေးစနစ်အတွက်လည်းပူးပေါင်းဆောင်ရွက်သွားမှာပါ
ဒီဖွင့်ပွဲနေ့မှာနျူကလ িয়ার လက်နက်တည်ဆောင်နိုင်တဲ့ B-52 American ဘုံးကျဲလေယာဉ်တွေပြန်ဝဲပြသခဲ့တယ်လို့အခြားသောလေကြောင်းရန်ကာကွယ်ရေးသုံး American တိုက်လေယာဉ်မျိုးစုံကိုလည်းမြင်တွေ့ရပါတယ်ဒီပြဝဲကိုအကြောင်းပြပြီး American စစ်တပ်ဟာအာရှဒေသတွင်းမှာလေယာဉ်တင်သင်းမောတွေအပါအဝင်မဟာဗျူဟာကျတဲ့လေကြောင်းစနစ်နဲ့လက်နက်တွေကိုလာရောက်ဖြန့်ကျက်ချရတယ်လို့မြောက်ကိုရီးယားအစိုးရကအကြိမ်ကြိမ်အပြင်းထန်ဝေဖန်ခဲ့ပါတယ်ခင်ဗျာတရုတ်သမ္မတရှီဂျင်ပင်ရဲ့ဗီယက်နမ်ခီးစဉ်အတွင်းစစ်ကြောင်းမျက်နှာပါနှစ်နိုင်ငံပူးတဲ့ပြည်ညာရဲ့တစောင်းထုတ်ပြန်ခဲ့တယ်လို့နိုင်ငံအခြေခံအဆောက်အုံပိုင်းစွမ်းအင်ကန္တာကုံသွေးရေးတိုးမြင့်မှုဒေယာကန္တာနဲ့ဆက်သွေးရေးနည်းပညာစီးပွားရေးစတာဒီမှာပို့ပြီးတော့ယင်းနှိမ့်နှံသွားဖို့နဲ့သဘောတူညီခဲ့ကြပါတယ်ကာကွယ်ရေးသုံးစစ်မှုကန္တာနဲ့ထောက်လိုင်းရေးသတင်းအချက်အလက်ဖလှယ်ရေးတွေမှာပါရင်းနှီးတဲ့ဆက်ဆံရေးထူထောင်သွားဖို့လိုလားနေကြပါတယ်
။ဆောက်ကျင်သမ်းကောင်တပ်ကပင်းရဲ့ဗီယက်နမ်ရဲ့ဒီအမ်မတ်လာမောင်မွန်း
သမတ္တရှိကြည့်ဖြင့်ဒီနိုင်ငံကိုလာပြီးလဲပက်လိုက်တဲ့အတွက်နှစ်နိုင်ငံဆက်ဆံရေးပိုကောင်းလာမှာအမှန်ပါ။အဲ့ဒီလိုနှွေးထွေးတဲ့ဆက်ဆံရေးကတဆင့်စီးပွားရေးယဉ်ကျေးမှုပူးပေါင်းဆောင်ရွက်မှုတွေပိုများလာပြီး တရုတ်ဘီယန်နဲ့နှစ်နိုင်ငံပြည်သူတွေရဲ့ဘဝတိုးတက်ဖို့အခွင့်အလမ်းတွေပေါ်လာစေမှာဖြစ်ပါတယ်
။ဆရမာလာဒုတိယဘတ်တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဘီယန်နာနိုင်ငံကိုလာရောက်ခဲ့ပြီးကုန်သွယ်ရေးစီးပွားရေးအပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတိုးမြှင့်သွားဖို့ပြောဆိုခဲ့ကြပြီး၃လလောက်အကြာမှာပဲတရုတ်သမ္မတရှီကျင်းပင်ရဲ့ဗီယက်နမ်ခီးစဉ်ဖြစ်လာတဲ့အတွက်အာရှပစိဖိတ်ဒေသတွင်းမှာအမေရိကန်ဩဇာပိုထွန်းမှုခြေလှယ်လာမှာကိုခြေဖြတ်ဖို့တရုတ်ဘက်ကတံပြန်ကြိုးစားလာတဲ့သဘောလို့အကဲခတ်တွေကမြင်ပါတယ်။ဗီယက်နမ်စီးပွားရေးလုပ်ငန်းရှင်တွေကတော့တရုတ်ခီးသွားတွေဗီယက်နမ်ကိုအမြောက်အများဝင်လာဖို့မျှော်လင့်တယ်လို့နှစ်နိုင်ငံကုန်သွယ်ရေးမှာလည်းပိုတိုးလာနိုင်လိမ့်မယ်လို့မျှော်လင့်နေတာပါ။စီးပွားရေးပူးပေါင်းဆောင်ရွက်မှုကောင်းအောင်ဘယ်လိုပဲလုပ်ပစီအောင်တော့တောင်တရုတ်ပင်လယ်ပြင်ပိုင်တဲ့ကိစ္စမှာတရုတ်ကတစ်ဖက်ဆောင်နဲ့လုံနေတာတွေအတွက်ဗီယက်နမ်နဲ့တရုတ်ကြားမကြကနဆိုသလိုပြဿနာတက်ခဲ့တဲ့သမိုင်းတွေလည်းရှိနေပါလေခင်ဗျာအမျိုးသားတွေသာနှမ်းမှုတဲ့ကမ္ဘောဒီးယားရဲ့တုတ်တုတ်တက္ကစီဒရိုင်ဘာလောကမှာအမျိုးသမီးဒရိုင်ဘာရိုအွန်ဆိုဖီရဲ့လက်ရှိနေစဉ်အလုပ်ကတော့ UNESCO အသိအမှတ်ပြုကမ္ဘောဒီးယားရဲ့နာမည်ကျော်အန်ကာဝက်ဖျားချောင်းစီလာလေကြတဲ့နိုင်ငံသားဧည့်သည်တွေကိုကိုနာဒီနာလိုက်ပို့ရင်းနမ်းပြပေးရတာပါအခုအချိန်မှာသူအစဉ်ပြေနေတာမျိုးတွေ့ရပါပဲ။ဒီလိုအခြေအနေမျိုးဖြစ်လာဖို့တက္ကစီဒရိုင်ဘာလောကတွေကမျိုးသားတွေရဲ့ချိုးနှိမ်ဆက်ဆံမှုမလိုမုန်းတာမှုနဲ့အကျိုးအကြောင်းပေါ်အခြေမခံပဲထင်ရမြင်ရဝေဖန်ပြောဆိုမှုတွေကိုအချိန်အတော်ကြာကြောဖြတ်လာခဲ့ရပါတယ်။ကမ္ဘောဒီးယားလူပေါင်းမှာဂျာမန်ဒိုင်းလူညီခွင့်ရှိရေးဆိုတာကိုတရားဝင်လက်တွေ့ကျင့်သုံးလာနေပြီဆိုပေမဲ့အမျိုးသမီးတွေဟာမိသားစုအတွက်အိမ်တွင်းအလုပ်ကိုသာလုပ်ရမှာဖြစ်ပြီးအပြင်ထွက်ငွေရှာစရာမလိုဘူးဆိုတော့ရှေးရိုးဆွဲအယူဆမျိုးကတော့ဆက်ရှိနေသေးပါ
ကြာလည်းညမတူဘန်းချုပ်ချိန်ကြရနပရူပူဘောင်ဘောင်ဘူရ
ာကျမကဒီအလုပ်မှာပြောပါတယ်တက္ကစီဒရိုင်ဘာအလုပ်ကိုအမျိုးသမီးတိုင်းလုပ်နိုင်မယ်ဆိုတာယုံပါတယ်ဒီအလုပ်ကရတဲ့ဝင်ငွေနဲ့ကျမမိသားစုကိုတော့ပြန်ပြီးတော့ထောက်ပံ့နိုင်ပါသေးတယ်တကယ်တမ်းကျမတို့ဒီဆိုင်တွဲတက္ကစီတွေမောင်းနေတဲ့အခါမှာတော့အမျိုးသားတွေကကျမတို့အရေးအချင်းကိုလက်ခံလာပါတယ်အရင်ကလိုအထင်မသေးရတော့ပါဘူး
ဆိုင်ကတည်းကနောက်မှာလူထိုင်စီးလို့ရတဲ့အတွဲတစ်ခုချိန်ထားတဲ့တုတ်တုတ်တက္ကစီတွေကကမ္ဘောဒီးယားမှာဖြစ်စားလာပါတယ်။ဆိုဖီယာဒေါ်လာ3000လောက်ငွေကိုတခြားသူစီကချိန်ငါပြီးတုတ်တုတ်ဆိုင်တွဲတက္ကစီတစ်စင်းကိုဝယ်ယူကအမျိုးသားတွေနဲ့ရင်ပေါင်တန်းလုပ်ပြနိုင်ခဲ့တဲ့အတွက်အခုဆိုရင်သူ့မှာဖောက်သည်တွေတိုးလာပါတယ်။အန်ကာဝဖျားပရွန်တဝိုက်မှာဆိုဖီလိုအခြားအမျိုးသမီးတက္ကစီဒရိုင်ဘာတွေလည်းရှိလာနေပါပြီ။ဒါပေမဲ့အရေးအတွက်ကနည်းပါသေးတယ်အန်ကာဝတ်တပတ်လှည့်ပြီးလိုက်ပို့ပေးရတဲ့ခီးစဉ်အတွက်လူတစ်ယောက်ကိုအမေရိကန်15ဒေါ်လာလောက်သူကယူပါတယ်ခင်ဗျာဖိလစ်ပိုင်နိုင်ငံမှာတော့ကာရာအိုကေကတိတ်ကိုခေစားပါတယ်ဂျေးလက်ဒေါ်ရလိုနေရာကနေတကယ့်မျိုးကြီးပြကြီး KTV ဆိုင်တွေအထိဈေးအချိုသာဆုံးကာရာအိုကေဆက်တွေကနေတကယ့်နောက်ဆုံးပေါ်အကောင်စားဆက်ကြီးတွေအထိသုံးနေတာကိုတွေ့နိုင်ပါတယ်ဖိလစ်ပိုင်ငွေအကျွေး5ပီဆိုပေးလိုက်ုံနဲ့ကိုကြိုက်တဲ့သချင်တစ်ပုဒ်ကိုရွေးနံပါတ်ရိုက်ထည့်ပြီးစိတ်ကြိုက်ဒီဆိုနိုင်တဲ့အတွက်မိနစ်ပိုင်းလောက်ဖြစ်ဖြစ်စိတ်အပန်းပြေနိုင်ပါလေမြို့တော်မနီလာဆင်ကြီးဘုံမှာရှိတဲ့ဆိုင်ကယ်တက္ကစီဂိတ်တွေလမ်းဘေးစားတောက်ဆိုင်လိုနေရာမျိုးမှာတော့ကာရာအိုကေဆက်တွေထောင်ထားပြီးငွေပေးရင်အလှည့်ကျဒီဆိုနိုင်ပါလေဒါကြောင့်လဲဖိလစ်ပိုင်နိုင်ငံတစ်လောမှာကာရာအိုကေဆက်တီထွင်ရောင်းချမှုတွေတွင်ကျယ်လာနေပါလေ
Almost all of the Filipino love singing
ကျွန်တော်တို့ဒီစိုက်မှာလူအတော်များများလာဝယ်ကြပါတယ်ဖိလစ်ပိုင်လူမျိုးအားလုံးနှီးပါးကတချင်းဆိုတာတိတ်ဝါသနာပါကြတော့တချို့လဲကိုယ်ပိုင်အတွက်ဝယ်ကြသလိုတချို့ကြတော့လဲမွေးနေ့နဲ့အထိမ့်မှတ်လို့ပါတီမျိုးအတွက်ကျွန်တော်တို့စီကဆက်ကိုလာငှားသုံးကြတာမျိုးလဲရှိပါတယ
်အန်ဖရက်အလုပ်လုပ်တဲ့ဆိုင်မှာတော့တရက်ကိုဆက်10လုံးလောက်ရောင်းထွက်တယ်လို့ဆိုပါတယ်ဖိလစ်ပိုင်မှာရောင်းနေတဲ့ကာရာအိုကေဆက်တွေကပီဆို1900ဝန်းကျင်ကနေပီဆို4600လောက်ထိရှိပါတယ်။ဈေးအပေါ်ဆုံးဆိုတဲ့ဆက်ကဒေါ်လာနဲ့ဆို330ကျော်ရှိနေတာပါ။ခရစ်မတ်နဲ့နယူးယားကာလတွေရှိတဲ့နိုဗ ెంబ ာဒီဇင်ဘာလတွေထဲမှာတော့ကာရာအိုကေဆက်တွေအယောင်အယဆုံးပဲလို့ဆိုပါတယ်။တခြင်းဆိုတာကလူတွေရဲ့စိတ်ထွက်ပေါက်ဖြစ်စေသလိုစိတ်လက်အပန်းပြေစေတယ်မဟုတ်ပါလားဗျာ
။ဒီအာရှနိုင်ငံတွေမှာသာမကကျွန်တော်တို့မြန်မာနိုင်ငံမှာအခုလက်ရှိရင်ဆိုင်နေရတဲ့နိုင်ငံရေးနဲ့စည်ရေးပဋိပက္ခတွေကြောင့်တော့ပြည်သူပြည်သားတွေကြုံနေရတဲ့စီးပွားရေးအကျပ်တဲတွေလည်းဒီနှစ်သက်ကာလမှာအားလုံးလွန်မြောက်နိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါ
ကိုညာဝင်းအောင်စူးစီးတင်ပြပေးခဲ့တဲ့2023ခုနှစ်အာရှစီးပွားရေးအနှစ်ချုပ်ပါရှင်မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင်
မင်္ဂလာညချမ်းမတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ် January 3ရက်ဗုဒ္ဓပူးနေ့ညချမ်း VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ Line Meter 19 kHz 15653ည Line Meter 25 kHz 11803ည Line Meter 32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝတ်မှာတော့ Editor နဲ့ဆွေးနွေးကန် Generation Z အစီအစဉ်အားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးမှာပါ။အရင်ဆုံးတော့ဦးကျော်စန်းသားရဲ့ Editor နဲ့ဆွေးနွေးကန်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့2024ဘာဖြစ်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။ရှမ်းမြောက်ထိုးစစ်နဲ့တဆက်တည်းအရှိန်မြင့်လာတဲ့တိုက်ပွဲတွေက2024ခုနှစ်မှာရက်စဲပြီးတော့တိုင်းပြည်တည်ငြိမ်အေးချမ်းမှုရှိလာနိုင်ပါသလား။တရုတ်အပါအဝင်နိုင်ငံတကာကရောမြမပြဒနာပြေလည်ဖို့အတွက်တစုံတရာအားကိုးအားထားပြုနိုင်ွယ်ရှိပါသလားဒီသတင်းပတ်ရဲ့ Editor နဲ့ဆွေးနွေးကန်အစီအစဉ်မှာဦးကျော်စန်းသားကိုမညတစီအောင်ကမေးမြန်းဆွေးနွေးထားတာရှုစားနာဆင်ပါရှင်
မင်္ဂလာပါဦးကျော်စန်းသားရှင်
မင်္ဂလာပါမြတ်ရှင
်2023တနှစ်တော့ကုန်ခဲ့ပြန်ပါပြီပြီးခဲ့တဲ့တစ်ပတ်တုန်းကတော့ကျမတို့ဒီ2023မှာဖြစ်ခဲ့တဲ့အခြေအနေတွေကိုလွှမ်းခြုံသုံးသပ်ခဲ့ပါတယ်အခုဒီ2024ပေါ့ဒီလာမယ့်2024အတွက်ရောမှတ်မြို့ကြည့်ရအောင်ပါအ
ာ2024ကိုမှတ်မြို့ကြည့်မယ်ဆိုတော့ Greek လူမျိုးတွေရဲ့ဆေးဟောင်းဆိုယုစကားခွန်ရှိပါတယ်ခင်ဗျားတို့ရဲ့အတိတ်ဟာအရှိမရှိတဲ့အနာဂတ်ကအနောက်မှာတဲ့ပေါင်းစားအတိတ်ကိုမြင်ရတယ်ဆိုတော့2023အတိတ်ကိုကျွန်တော်မြင်ရတယ်ပြောခဲ့ရပြီ2024ကအနာဂတ်ဆိုတော့မမြင်ရဘူးအတောက်မှာရှိတယ်ဆိုတော့ဒါပေမဲ့ခံမှန်းပြီးတော့ပြောကြတာပေါ့လေပထမဆုံးကတော့မင်္ဂလာနှစ်သစ်ပါလို့ပဲထုတ်ဆက်ရအောင်ပါဆိုတာရှိတယ
်ဒီ2023အကုန်လောက်မှာပေါ့နော်အောက်တိုဘာအကုန်လောက်မှာဖြစ်ခဲ့တဲ့ရှမ်းမြောက်ပဋိပက္ခရီက2024မှာရောချုပ်ငိမ့်မဲ့အလားအလာရှိနိုင်လား
လားလားမတွေးရပါဘူးအခုလောလောဆယ်ကတော့2023အကုန်အောက်တိုဘာမှာဖြစ်ခဲ့တဲ့ထိုးစစ်ဟာလည်းပဲတုံလေးနဲ့ဖြစ်လာပြီးတော့ဝန်ကနေထပေါက်ကွဲတာဖြစ်ပါတယ်တကယ်လို့အဲ့ဒီအမှမပေါက်ကွဲတော့မှလည်းပဲတနိုင်ငံလုံးရဲ့တနေရာမှာပေါက်ကွဲလာမှာပါပဲစစ်ကောင်စီကိုဆန့်ကျင်တဲ့တော်လှန်ရေးအင်အားစုတွေဟာပုံပြီးအင်အားကောင်းလာတဲ့သူတို့ကလူလူထောက်ခံမှုလည်းရလာတဲ့သူတို့စိတ်တည်းရာအဖြစ်နဲ့ပဲသိတဲ့ကြွလာတဲ့အခါတနေရာမဟုတ်တနေရာမှာသူတို့ကဒီလိုပဲထုတ်ဟုတ်ပြီးတော့တိုက်လာမဲ့အခြေအနေဖြစ်ပါတယ်ဆိုတော့သူတို့ကတော့ဆက်တိုက်နေမှာပါပဲကျွန်တော်ထင်တယ်အခုလည်းပဲတနင်္ဂနွေလုံးလို့ပဲပြန်နှံ့ပြီးတော့ဖြစ်နေကြတာပဲဆိုတော့စစ်ကောင်စီဘက်ကလည်းပဲသူတို့လည်းပဲတိုက်မှာပဲသူတို့ကတော့ဟိုဗိုလ်ချုပ်မှုကြီးမင်းအောင်ထိုင်ကတော့နိုင်ငံရေးနဲ့ဖြည့်ဆင့်မဲ့ဘာညာဆိုတာဟိုနေ့ကတခါပြောတာတွေ့တယ်ဒါပေမဲ့နိစံတရနေ့မှာပဲဗမာသတင်းစာတွေထဲမှာအစိုးရတရားဝင်သတင်းစာတွေထဲမှာဖော်ပြထားတဲ့အဒီတာစီပေးစာလို့လို့ဘာလို့လဲစာပြောင်းငါသိအံ့ဩစရာကောင်းတဲ့ဒီဟာရှမ်းမြောက်ကြားကရင်ကချင်းချင်းရခိုင်စကိုင်းပဲခူးဒေသအချို့ကတိုက်ပွဲတွေဆိုတော့နေရာတကာမှာတိုက်ပွဲဖြစ်နေတယ်နှစ်ဖက်လုံးအကြဆုံးရှိတယ်တဲ့ဒီတိုက်ပွဲကိုသူကလုံးဝအရှုံးပေးပဲဆက်တိုက်ရမယ်တဲ့သူသုံးထားတဲ့အစုံတွေကရုရှားယူကရိန်းစစ်ပွဲအစ္စရေးဟားမတ်စစ်ပွဲတို့နမူနာကြည့်ပြီးတော့နောက်ခေါင်းမထောင်နိုင်အောင်ဆယ်နှစ်ဆယ်မိုးဆက်တိုက်ဆိုလဲတိုက်ရမှာဖြစ်တယ်တိုက်မှာရှိရခွန်အားသယံစတာအရင်အလုံးသုံးပြီးတော့ပုံအောင်တိုက်ကြရမယ်ဆိုတော့ရေးထားတာတွေ့ရတယ်ဆိုတော့ဒါတနည်းအားဖြင့်ပြောရင်အစိုးရသတင်းစာအဘော်ထဲမှာဒီအလင်းနှစ်ခုလုံးဖော်ပြထားတယ်ဆိုတော့သူတို့ရဲ့အဘော်ပါပဲသူတစ်ဖက်ကနိုင်ငံနေအားဖြင့်အဖြေချဖို့ပြောပေမဲ့သူတို့စီရေးနေအားဖြင့်သူတို့အလျှော့မပေးဘူးတိုက်မယ်ဆိုပြီးတော့ဒါအော်နေတာတွေ့ရတယ်ဆိုတော့တိုက်ပွဲကတော့ဆက်လက်ပြီးပြင်းထန်အောင်မယ်လို့ပဲယူဆပါတယ်တိုက်ပွဲရော့ပါသွားမယ်အလားလာတော့မတွေ့ရပါဘူး
တိုက်ပွဲတွေကျယ်ပြန့်လာတဲ့အခါမှာဒီစစ်ပေးဆောင်တွေများလာတဲ့လူသားချင်းစာနာမှုအကူအညီလိုလာတယ်ဒီပေါ်မှာ
ဟုတ်တယ်အဲ့ဒါကတော့အထူးဆိုရင်ရကောက်ပါတယ်စစ်ပေးဆောင်တွေစိတ်များလာတယ်သူတို့အာဏာသိမ်းပြီးနောက်ပိုင်းဖြစ်လာတာပဲအာ6သိန်း9သိန်းဆိုတသန်းနီးပါးဖြစ်လာပြီဖြစ်တယ်အရင်ရှိရင်ဆွေအများကြီးဖြစ်နေပြီဆိုတော့အဲ့ဒါကစိတ်စနာမှုကောက်ပါတယ်ရန်ကုန်မန္တလေးနေပြည်တော်လိုနေရာတွေမှာသိပ်ပြီးတော့ သွားလာပြက်တာတွေအရင်မမြင်ရဘူးပေါ့လေသူလူမျိုးတွေသတိထားပြီမဲ့ဒါပေမဲ့အဲ့စစ်ဖြစ်နေတဲ့ဒေသကတိုင်းသားတွေရဲ့ဒုက္ခပြည်သူတွေနေစုံနေဖျားပြည်သူတွေစကိုင်းမကူပကူမကွေးပကူဘက်ကလူတွေသူတွေဒုက္ခသိပ်ပြီးတော့ဆန္ဒဖို့ကောက်ပါတယ်ဆန္ဒမှုအကူအညီလည်းပဲမရောက်နိုင်ဘူးဟန်တာမှုတွေရှိနေတယ်လွတ်လပ်လပ်သောကင်းလည်းမရဘူးအဲ့ဘက်ကိုဆိုတော့သူတို့အတွက်အထူးဆိုရင်ရကောက်ပါတယ်ဆိုတော့လူတွေဟာပူပြီးတော့ဒီလိုဒုက္ခတွေကြုံရမယ်လို့စိတ်မကောင်းအောင်လည်းယူဆရပါတယ်ခံမှန်းရပါတယ
်ဒီဒါပေမဲ့ဒီရှမ်းမြောက်ကိစ္စမှာပေါ့တရုတ်ကနေပြီးတော့ဂျာဝင်ဆောင်ရွက်တယ်ဆိုတာအခုဆိုရင်နှစ်ကြိမ်ရှိပြီလို့သိရပါတယ်ဘာကြောင့်အောင်မြင်မှုမရသေးတာလို့ထင်ပါလဲ
အဓိကတော့တရုတ်ကဘာမှမယုံဘူးလို့ခွန်နဲ့ပြောရင်တော့ရမယ်တဲ့နှစ်ဖက်လုံးကစိတ်ယုံတာမဟုတ်ဘူးစစ်ကောင်စီကတော့သူတို့အဆက်ရှူပေါက်ရဖို့အတွက်တရုတ်ပဲအကူအညီရှိတဲ့ဒီချိန်မှာသူတို့အစိမ့်နဲ့မွန်းပြက်နေပြီဒီမှာသတင်းစာထဲမှာရေးတာဘလောက်ပဲကြွားလုံးထုတ်ပြီးတော့ရေးအဆက်ရှူမွန်းပြက်နေပြီဆိုတော့အဲဒါကြောင့်လည်းပဲအဲစစ်ကောင်စီအကြီးကဲကနိုင်ငံရေးနီလန်ကိုပြောခဲ့တာဖြစ်တယ်နောက်ပြီးတရုတ်ကိုအကူပြီးတော့သူမျိုးစစ်ဆေးပြောရလို့သူတို့ပဲလေခေါ်ပြီးတော့ဒါလုတ်ခဲတာဖြစ်တယ်ဆိုတော့စစ်ကောင်စီအာကိုရသို့သော်လည်းသူတို့လည်းပဲအပြူအယုံကြည်မှုမရပါဘူးတိကိုတစ်ချိန်တည်းမှာပဲတိုင်းရင်းသားတွေဘက်ကလည်းပဲသူတို့ကအာကိုရတယ်သို့သော်လည်းပဲယုံကြည်တာတော့မဟုတ်ပါဘူးအောင်ဖို့တစ်ခုကောင်းတာကိုကန်းလူအဖွဲ့အစည်းကိုတိကရက်ပါလို့ပြောတာကိုမရက်တာဟာစိတ်ပြီးတော့အောင်အောင်ရကောင်းတယ်ဆိုတော့တိကတကယ်ပဲထိထိရဲ့တားသလားနောက်ွယ်မှာများဘယ်လိုများသူတို့ဆက်နားလည်မှုရှိနေတယ်လဲဆိုတာဘယ်သူမှမသိနိုင်ပါဘူးအဲ့ဒါကျွန်တော်တို့လည်းမသိနိုင်ဘူးသို့တော်လည်းပဲတရုတ်ရဲ့ပါဝင်ဆွတ်ဖက်မှုကအခုချိန်ထိမထရောက်သေးပါဘူးနောက်ငိုလည်းပဲတရုတ်ကဒီတိုင်းသွားနေရင်တော့မရဘူးဒီထက်ပိုပြီးတော့သူဘာလုပ်လာမလဲဒါဟာစိတ်ဝင်စားဖို့ကောက်ပါတယ်တရုတ်ကဘယ်သူမှတော့မယုံကြဘူးပေါ့သို့တော်လည်းပဲအသက်ရှူပေါက်ရအောင်နှစ်ဖက်လုံးကလည်းပဲအဆုံးချဖို့ကြိုးပမ်းနေကြသလိုတရုတ်ကလည်းပဲဒီဟာတွေကိုအခြေအနေကိုအဆုံးချဖို့ကြိုးပမ်းနေရလို့ပဲပြောမှာပ
ါရှမ်းမြောက်ကစခဲ့ဒီစစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘွဲ့ပေါ့ဒီကြားထဲကတိုက်ပွဲတွေ2024မှာအာရော့လာမယ့်အနေထားရှိပါလား
နှစ်ဖက်လုံးစစ်ပန်းလာရင်တော့တိုက်ပွဲပုံစံဟာနည်းနည်းရောကောင်းရောနိုင်တယ်ပေါ့လေအချိန်တည်းမှာပဲဒါတွေ့ကြော်ထားတာတွေကတော့သိတင်းတင်းမာမာဆိုတော့ဆက်ပြီးတော့ဖြစ်ကောင်းဖြစ်နေလုံးမဲ့ထင်ပါတယ်သို့တော်လည်းပဲပြည်သူတွေအကြအဆုံအထီးခိုင်သိပြီးတော့များလာတဲ့ဘီလူတွေသိနာလာတာကိုဆန္ဒကြရင်တော့၎င်းနောက်ပြီးသူတို့နှစ်ဖက်လုံးရဲ့စင်ရသိပြီးတော့လက်ပန်းကြလာတဲ့အခါမှာတော့၎င်းစစ်ပန်းလာတဲ့အခါမှာတော့၎င်းအစိမ်တော့ရောကောင်းရောနိုင်မယ်ဒါပေမဲ့ပြပြသွားနိုင်လို့တော့ကျွန်တော်မထင်ပါဘူ
းဒါဆိုဒီတိုက်ပွဲတွေကနိုင်ငံရေးအရာရောပြည်လည်နိုင်မဲ့အလားလားရှိပါလား
နိုင်ငံရေးပြဿနာကအဓိကပါပဲစစ်ဆိုတာနိုင်ငံရေးပြဿနာပြည်လည်မှုမရလို့လက်နက်ကင်ပြီးဖြစ်ရှင်းရတဲ့သဘောပါပဲဆိုတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးကိုအဆုံးချပြီးတော့ဒီစစ်အချိန်ရောအောင်တော့ကြိုးပမ်းမှုတွေစီအောင်ရှိလာနိုင်တယ်သို့တော်လည်းပဲလုံအောင်အဖြစ်ပေါ်တဲ့အထိပြပြသွားတဲ့အထိရောတော့နိုင်ငံရေးပြဿနာနဲ့ဖြစ်ရှင်းနိုင်ဦးမယ်မဟုတ်သေးပါဘူးသောသောကပြောခဲ့သလိုပေါ့နိုင်ငံရေးနဲ့ဖြည့်ရှင်းကြပါစို့ခင်ဗျာပြောတဲ့အဆူအဆက်ရှူပေါက်ရအောင်ပြောတဲ့သဘောနဲ့အဲအဲ့လိုမျိုးတွေလုကောင်းလုလာနိုင်တယ်နောက်တစ်ခုကတော့ဒီတော်လှန်ရေးအင်အားစုတွေဘက်ကတော့သူတို့အစကတည်းကပြောထားတာပါငါတို့ကနိုင်ငံရေးနဲ့ရက်တီလို့မရလို့သူတို့လည်းနဲ့ကိုက်ခဲ့ရတာပဲပြည်သူတွေကအစကတည်းကအာဏာသိမ်းတွေကညဉ့်ညံ့စွာလမ်းပေါ်ထွက်ဆန္ဒပြတယ်ကန့်ကွက်ကြတယ်အဲ့ဒါကိုလက်မခံပဲပြစ်လို့သူတို့ကလည်းတန်ပြီးကန်ရတာဖြစ်တယ်ဆိုတော့သူတို့ဘက်ကတော့ညဉ့်ညံ့တဲ့ဤတကယ်ရရင်သူတို့လာမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဆိုတော့စစ်ကောင်စီဘက်ကမလုပ်လာနိုင်လဲတစ်ချိန်တည်းမှာပဲဒေါအောင်ဆန်းစုကြည်ကိုထုတ်ကစားတယ်ပေါ့လေအဲ့လိုလည်းပဲဖြစ်လာနိုင်တယ်ဆိုတော့သူတို့တနည်းနည်းနဲ့ပေါ့လေဆိုတော့ဘယ်လိုဖြစ်လာမလဲတော့စောင့်ကြည့်ရမှာပဲသိလက်ပန်းကြပြီးတော့သူတို့ထွက်ပေါက်လုံးဝမရလာတဲ့အခါဒီနည်းလည်းပဲသူတို့လုကောင်းလုလာနိုင်ပါတယ်ဒေါအောင်ဆန်းစုကြည်ကိုပြစ်ဒဏ်လျှော့ပေါ်တာတို့ပြစ်ဒဏ်မဟုတ်တဲ့ဟာတွေဒေါအောင်ဆန်းစုကြည်လိုပုဂ္ဂိုလ်ကိုလက်ပစ်လိုက်မှုလုပ်တယ်ဆိုတာဟုတ်အနာနဲ့သတိမီလီယံအချမ်းသာဆုံးဖြစ်နေတဲ့လူတွေကအဲဆင်းရဲနော်ပါဘီတဘဝလုံးကိုစွန့်ထားတဲ့လူကိုလက်ပေးလိုက်မင်းရွှေလက်ခံတဲ့ဘာညာပြောတာဘလောက်ကြီးဘူးကောင်းလဲအဲအဲအမှုတွေကိုဖယ်ရှားတယ်ဆိုတော့လုပြလာတိုင်းတယ်ပေါ့လေပြည်တန်ရှော့ပေါ်တယ်တို့ဘာလို့တနည်းနဲ့သူတို့အဆုံးချအောင်ချလာနိုင်ပါလဲဆိုတော့အဲလူနဲ့ကပြည်လည်မှုရပါမလားဆိုတော့အပိသက်ပြည်လည်မှုတော့မဟုတ်ဘူးသို့တော်လည်းပဲသူတို့ထွက်ပေါက်ရရင်နိုင်ငံရေးကြီးကိုကစားလာနိုင်တဲ့အလားလာတော့ရှိမယ်လို့ထင်ပါတယ်
ဒါဆိုဒီပြဿနာကိုပြည်လည်အောင်ဖြေရှင်းဖို့ဒီနိုင်ငံရေးအရာပြည်လည်အောင်ဖြေရှင်းဖို့အတွက်အဓိကဟန့်အတာအခက်အခဲကဘာတွေဖြစ်ပါလဲ။
အခက်အခဲကတခွန်းနဲ့ပြောရင်တော့ယုံကြည်မှုမရှိကြတာပဲ trust building Kuna ပြောတယ်နိုင်ငံရေးနဲ့ဖြည့်ဆင်းမယ်ဆိုတာဒီဘက်ကပြောနိုင်တယ်ခုဘက်ကမယုံဘူးလေသူတို့ကဒီလိုမျိုးပြောရဲဘူးပေါ့များလှပြီတခါမှလည်းတကယ်စိတ်ရင်းစင်တာမှန်နဲ့ပြောတာလည်းမဟုတ်ဘူးနိုင်ငံရေးဆန္ဒလည်းပဲမရှိဘူးဆိုတာဖြစ်နေတော့ဒီဘက်ကလည်းပဲအာဒီလူတွေခွဲထွက်မလားဘာညာသူတို့ကအရင်တုန်းကသူတို့ရဲ့ကိုယ်ပိုင်အမြင်ပေါ့သူတို့ရဲ့ own perception စစ်တပ်ရဲ့ perception on Burmese history မြန်မာ history သိပြီးတော့စဉ်းကြရတယ်သူကဘိုင်းပြည်ကိုသူတို့စူးစိထားတာဖြစ်တယ်သူတို့ကင်ထားတာဖြစ်တယ်ဒီလိုပညာတွေပဲဇက်တိုက်ဇက်တိုက်သူတို့သင်ပေးလာတာဖြစ်တယ်သူတို့မရှိရင်ပြည်ထောင်စုကွဲထွက်သွားမယ်ဒီစံဒီဟာဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေနိုင်ငံရေးမှာ perception is more important than the reality ဆိုရယ်ဆိုရစီရယ်အမှန်လက်ရှိအခြေအနေ reality တဲ့ perception လူရဲ့အမြင်ကပိုပြီးတော့ရည်ကြီးနေတယ်ဆိုတော့အဲ့လိုအမြင်နဲ့စစ်တပ်ရဲ့မှားယွင်းဘယ်လောက်ပဲမှားယွင်းပေမဲ့သူတို့ဒီအမြင်နဲ့ဆက်သွားနေကြတယ်ဆိုတော့ဒီဟာကိုပြောင်းနိုင်ဖို့အတွက် education လိုတယ်ဒီစစ်တကလူတွေဟာတကယ်နောက်ပိုင်းမျိုးဆက်ပြီမှာဒီလိုစစ်တပ်တွေရှိတာဖို့လိုတယ်အဲ့လိုမြင်တတ်ဖို့လိုတယ်နောက်ပြီးတော့ဒီဘက်ကလည်းပဲအလားတူစွာပဲမြင်ဖို့လိုတယ်ဆိုတော့အဲ့လိုအမြင်မျိုးတွေရှိလာမှယုံကြည်မှုတည်ဆောက်ပြီးတော့တိုင်းနိုင်ငံရေးပြဿနာရေရှည်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကိုဖဏိနေမှာဖြစ်ပါတယ်လောလောဆယ်မှာကတော့အလျှော်ပေးလိုက်ပြန်ဖြစ်လိုက်ဆက်လက်ပြီးတော့ဖြစ်နေလင်းမယ်လို့ပဲပြောมาဖြစ်ပါတယ
်နောက်တစ်ခုကအခုဆိုရင်ဒီပြည်သူတွေကနိုင်ငံတကာကိုတိတ်ပြီးတော့အာမကိုတော့တာလဲတွေ့ရပါတယ်အဲ့တော့နိုင်ငံတကာအနေနဲ့ရောဒီခြေအနေတွေကိုဘာမှမလုပ်နိုင်တော့ပါဘူးလား
ပြည်သူတွေအာမကိုတော့ဒါသိမှန်တယ်ပြည်သူတွေမှန်ပါတယ်အာကိုလည်းမရဘူးလေမြန်မာနိုင်ငံမှာဖြစ်လာတဲ့နှစ်ပေါင်းများစွာကြာလှပြီဒီစစ်ပွဲဟာနိုင်ငံကမှအာကိုတဲ့အခြေအနေမရှိဘူးဆင်းရဲနွမ်းပါပြီးတော့မြန်မာနိုင်ငံမှာဆင်းရဲနွမ်းပါမှုနှုံထားတာလည်းပဲဆက်ရှိတဲ့နောက်ရှိတဲ့ဆိုတော့ World Bank ရဲ့အစီအစဉ်ခံစားရဆိုလူရဲ့သုံးပုံတပုံဟာစီးရင်နံပါတ်မှုလိုင်းရဲ့အပေါ်ဗတီလိုင်းအောက်မှာနေနေရတယ်ဆိုတော့တဖြည်းဖြည်းတိုင်းပြည်ဆွေယုတ်ကြဆင်းလာတယ်အခုမြို့ပေါ်မှာလည်းပဲလောင်စာစီးပွားရေးအခက်ခဲတို့ဘာလို့ကုန်စည်နှုန်းအခက်ခဲကြတယ်အဖက်ဖက်ကဆွေယုတ်ကြဆင်းလာနေတယ်ဆိုတော့ဒီဟာတွေကိုလည်းပဲနိုင်ငံတကာကလည်းဘာမှကဲနိုင်တာမဟုတ်ဘူးအဓိကလူစည်နေတဲ့စစ်ပွဲတော်သူတို့ရအောင်မဆောင်ရနိုင်ဘူးနိုင်ငံတကာလည်းကဘာမှဒီထက်အရေးကြီးရတယ်အလုံးစုံနေရတယ်သူတို့အချိုးစည်းပွားပို့ပြီးတော့ပတ်သက်တဲ့နေရာတွေမှာဘူးဦးစားပေးနေရတယ်ဆိုတော့မြန်မာနိုင်ငံတော့သူတို့လည်းလက်ကျုပ်မှမဟုတ်ပါဘူးဆိုတော့အမကိုလောက်ဘူးလို့ပဲပြောမှဖြစ်ပါတယ
်အတိုင်းပြည်အခြေအနေကဟုတ်ပါတယ်ခုနပြောသလိုပဲနိုင်ငံရေးစီးပွားရေးအဖက်ဖက်ကနေပြီးတော့ကြဆင်းနေတယ်ပြည်သူတွေဆိုရင်လည်းခက်ခဲကြက်တဲနေတယ်2024မှာဘလို့အပြောင်းလဲတွေဖြစ်လာနိုင်ပါလဲ
2024ရဲ့2024တော့မြန်မာနိုင်ငံရဲ့အနာဂတ်မှုန်းဝါးသွားပါပဲ gloomy 2024တွေမကပါဘူး2024အလွန်ထိလဲပဲကျွန်တော်အလင်းရောင်မမြင်သေးဘူးလို့ပြောမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့အနာဂတ်မှောက်မိုက်ထဲမှာစန္ဒဝါဝါနဲ့သွန်နေရစဲပဲလို့ပြောမှာဖြစ်ပါတယ်ပြည်သူတွေကတော့ဆင်းရဲဒုက္ခတွေအခက်အခဲတွေဆက်လက်ကြုံကြရလိမ့်ဦးမယ်လို့ပဲစိတ်မကောင်းစွာနဲ့ခံမှန်းမိပါတယ်ညစဉ
်ဟုတ်ကဲ့ပါအခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံပါရှင
်ရပါတယ
်အခုနားဆင်ခဲ့ရတာကတော့ရှမ်းမြောက်ထိုးစစ်နဲ့တဆက်တဲ့အချိန်မြင့်လာတဲ့တိုက်ပွဲတွေ2024မှာရက်စဲလာနိုင်ခြေရှိသလားတရုတ်ပါဝင်နိုင်ငံတကာကူရောမြမပြဿနာပြေလည်ဖို့အတွက်တစုံတရာအားကိုအားထားပြုနိုင်ွယ်ရှိပါသလား2024ဘာဆက်ဖြစ်မလဲဆိုတဲ့ခေါင်းစဉ်နဲ့ဥကျော်ဇန္တာကိုမမြတစင်အောင်ကမေးမြန်းဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်မကြခင်မှာတော့အားကစားကဏ္ဍကိုတင်ဆက်ပေးဖို့ရှိပါတယ်အခုဆက်ပြီးတော့ Generation Z အစီအစဉ်ကိုအလှည့်ပေးကြပါတယ်နှစ်သစ်မှာ generation Z တွေရဲ့မျှော်လင့်ချက်တွေကဘာဖြစ်မလဲဆိုတာကိုကြည့်ရအောင်ပါရှင်မြမပြည်ရင်းကရောပြည်ပမှာပါရောက်နေတဲ့လူငယ်တွေကမကြခင်မှာရောက်လာတော့မယ့်နှစ်သစ်2024ကိုစိတ်ခွန်အားပြည့်နဲ့စောင့်မျှော်ခဲ့ကြပါတယ်ဒါပေမဲ့သူတို့မှာစိုးရိမ်မှုတွေလည်းရှိနေကြပါတယ်မတူညီတဲ့အခြေအနေတွေမတူညီတဲ့နေရာတွေမှာနေထိုင်ကြတဲ့လူငယ်၃ယောက်ရဲ့နှစ်သစ်မျှော်လင့်ချက်တွေကိုဒီသတင်းမဲ့ရဲ့ generation Z ပရိသတ်အတွက်မက်ခင်လေးကဆက်သွယ်မေးမြန်းထားပါတယ်
Hey Gen Z တို့တချင်ရောက်ပြီနော်။ကဲ Gen Z တို့ရေ2023ကမကြခင်ကုန်ဆုံးတော့မှာနော်။အဲ့တော့မြန်မာပြည်မှာရှိနေတဲ့လူငယ်လေးတွေပဲဖြစ်စီတိုင်းတစ်ပါးကိုရောက်နေတဲ့လူငယ်လေးတွေပဲဖြစ်စီသူတို့မှာနှစ်သစ်အတွက်မျှော်လင့်ချက်တွေရှိကြမှာပဲလေ
။စစ်ကောင်စီဘက်ကနေတိုက်ခိုက်တဲ့အကြောင်းမလို့တိုက်ဆုံတဲ့အခြေအနေကြီးဖြစ်မှာဆိုတော့အခြေအနေလေးတော့ကျွန်တော်တို့မှာစိုးရိမ်ချက်တွေတော့ရှိတယ်ဒီ
စိတ်သက်တွေတသားရှိနေပါတယ်လို့
။ဒီချမ်းချမ်းနေချင်တာအားရတော့ပထမဆုံးအဲ့ဒါဒီချစ်ဖြစ်ပါတယ်။
ခုလာမယ့်နှစ်သစ်ဖြစ်တဲ့2024ခုနှစ်မှာလည်းသူတို့ရဲ့ရည်ရွယ်ချက်တွေသူတို့ရဲ့မျှော်လင့်ချက်တွေကဘာတွေလဲဆိုတာကိုဒီလူငယ်လေး၃ယောက်ကပြောပြထားတယ်။သူတို့ရဲ့အတန်လေးတွေနားထောင်ကြည့်ပေးဦးနော
်။မှနမရောစွန်သေးစုပါ။ညီမလက်ရှိအခုနယူးယောက်မှာနေထိုင်နေပါတယ်ရှင့်နော
်။ကျွန်တော်ကတော့ကျင်ကွန်းလို့ခေါ်ပါတယ်။ကျွန်တော်က2021အနာသိင်းရင်းပြီးနောက်ပိုင်းမှာ CDN ပြုလုပ်ထားတဲ့ကျောင်းသားတယောက်လည်းဖြစ်တယ်လို့လက်ရှိမှာလည်းဒေါ်လန်ကြီးထဲမှာပညာရေးကဏ္ဍအပါအဝင်တခြားကဏ္ဍတွေမှာလည်းကိုတက်နိုင်တယ်လို့အပါအဝင်ဆောင်ရွက်နေရမျိုးရှိပါရဲ့ဗျ
။ကျွန်တော်နာမည်ကတော့မရန်မောင်မရန်ခွန်ဆိုင်တို့လို့ခေါ်ပါတယ်။ကျွန်တော်ကတော့မိုင်းခေါင် KBC စစ်ဆောင်စခန်းကပါ
။ကဲမကြခင်ကုန်လွန်မဲ့2023မှာသူတို့တွေအတွက်အမှတ်တရဖြစ်စရာဘာတွေရှိလဲဆိုတာကိုလည်းမေးကြည့်ထားသေးတယ်။ပရမဆုံးမြန်မာလေးစွန်သေးစုပြောတာလေးနားထောင်ကြည့်နော်
။2023မတိုင်ခင်မှာပေါ့နော်မြန်မာပြည်မှာကအကြောင်းထပ်ဖို့အခက်အခဲကြီးရှိလာတယ်။ဒါပေမဲ့ဟိုကန်ကောင်းထောက်မှဆိုရင်မြန်မာ2023မှာဒီ US မှာလာပြီးတော့အကြောင်းတက်ဖို့အခွင့်အလမ်းကောင်းရခဲ့ရပေါ့နော်။အဲ့ဒါပဲမြန်မာရဲ့ဘဝကိုအပြောင်းအလဲဖြစ်စေခဲ့ရပါချင်
း။စစ်ဆောင်စခန်းရောက်နေတဲ့ကချင်လူငယ်လေးကလည်းသူ့ရဲ့မျက်ရည်စရာတွေအခုလိုပြောပြထားသေးတယ်
။ကျွန်တော်တို့မောင်နှမတွေရေးရှိတဲ့ခါကျတော့လို့ရှင်တော့ကပိတထုတ်အေးအဲ့ဒါပေါ့နော်။အကြီးကျူမှအဲ့ဒါနဲ့တိုက်ရတဲ့အချိန်ပဲရှိတာပေါ့နော်။ဒါကတော့ခုအတွက်ဘယ်လိုပြောမလဲ။ဝန်နည်းချာလို့ပြောရမှာပေါ့နော်ဆောင်းမ။
CDM ကျောင်းသားလေးဖြစ်တဲ့ကိုကျင်ကွမ်းမြေခန်းစားချက်တွေကိုလည်းနားထောင်ကြည့်ဦးနော
်ကျွန်တော်တို့ကဒီဘဝတစ်စစ်ချိုးပြောင်းလဲစီတဲ့အတွေ့အကြုံတွေအများကြီးကြုံတွေ့ရတဲ့နေ့ပေါ့နော်ပြောစရာလည်းရှိတယ်လို့ကျွန်တော်ဝမ်းနည်းစရာလည်းအများကြီးကြုံတွေ့ခဲ့ရတဲ့နေ့လို့ပြောလို့ရပါတယ်ပြောစရာအနေနဲ့ဆိုရင်တော့ကျွန်တော်အနေနဲ့ဒီ2021တုန်းကကျွန်တော်နဲ့2023မှာကျွန်တော်လုံနိုင်တဲ့အင်အားဒီကြော်လန်ရေးထဲမှာဆိုရင်ထောက်ပံ့ဖြစ်စေတဲ့အခြေအနေတွေမှာအများကြီးတက်ရောက်မှုတွေရှိခဲ့တယ်ပေါ့နော်။ဒါပြင်ဟိုမှာကျွန်တော်တို့အနေနဲ့ဝမ်းနည်းစရာအနေနဲ့ဆိုရင်တော့ကျွန်တော်ရဲ့ရဲဘော်တွေအနေနဲ့တိုက်ပွဲမှာကြာဆုံးခဲ့တာတွေဖမ်းဆီးခံလိုက်ရတာတွေသတင်းတွေကကျွန်တော်ရဲ့စိတ်အခြေအနေကိုထိခိုက်မှုတွေလည်းဖြစ်စေခဲ့ပါတယ်။ဆိုတော့ဘယ်လိုပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်တို့အနေနဲ့ကလည်းဒီ13ရက်နှစ်ခုဖြစ်စဉ်နောက်ပိုင်းမှာဒီဒေါ်လာရေးထဲမှာရှိနေတဲ့အခြေအနေအရာကျွန်တော်တို့သတင်းကောင်းတွေပြန်ကြားရတယ်အတက်စရာသတင်းတွေလည်းအများကြီးကြရတယ်ပေါ့နော်
အခုတော့ဒီလူငယ်လေး၃ယောက်ရဲ့2024ခုနှစ်မှာအဖြစ်ချင်းဆုံးဆန္ဒတွေကဘာတွေလဲဆိုတာကိုမေးကြည့်လိုက်အောင်မယ်ညီမလေးရေအရင်ဆုံးပြောပြပေးပါဦးနော
်ညီမရောညီမကညီမဝါဒနာပါရဲ့နောက်ထပ်အကြောင်းတစ်ခုကိုတက်ဖို့အတွက်ညီမအကောင့်ထဲပုံမယ်ပေါ့နော်ပြီးတော့ညီမဒီမှာ small business လေးတစ်ခုလုပ်ချင်တဲ့အတွက်အကြောင်းအဲ့ဒီဟာလေးကိုလည်းအကောင့်ထဲပို့ဖို့အခုတော့ရှိပါရဲ့ရှင
်ဒီတစ်ခေါက်တော့ကချင်လူငယ်လေးကိုအလှည့်ပေးလိုက်မယ်သူ့ရဲ့မျှော်လင့်ချက်တွေကရောဘာတွေဖြစ်မလဲ
2024လေးမှာဆိုလို့ရှိရင်ကျွန်တော်ဖြစ်ရှိစစ်စင်တာတခုလို့ပြရမယ်ဆိုတော့ကျွန်တော်ကအခုကတောင်းတတယောက်ဖြစ်တယ်ဘယ်လိုမလဲကျွန်တော်ရဲ့ဒီကျောင်းတာတင်နေတဲ့အချိန်မှာတော့ဒီချမ်းချမ်းလေးတင်ချင်တာအားရောပတ်မဆုံးအဲ့ဒါဒီချစ်ဖြစ်ပါတယ
် CDM ကျောင်းသားလေးရာလဲနှစ်တစ်အတွက်သူ့ရဲ့မျှော်လင့်ချက်တွေအခုလို့ပဲပြောပြထားသေးတယ
်ကျွန်တော်အနေနဲ့ကတော့ဒီကျွန်တော်ပါဝင်နေတဲ့တော်လိုင်းထဲမှာရှိတဲ့အခန်းကဏ္ဍလေးမှာကျွန်တော်ဆက်ပြီးတော့အရှင်တွုံးမြင့်ပြီးပါဝင်ချင်တာပါဝင်ချင်တယ်ကျွန်တော်လက်ရှိလဲစူးစမ်းပြီးလှုပ်ဆောင်နေတယ်ပေါ့တိုးတော်လဲကျွန်တော်အနေနဲ့စိုးရင်ချက်တွေတော့ရှိတာပေါ့ကျွန်တော်အနေနဲ့ဒီ2024မှာဘလို့ချင်နေမျိုးအခက်ခဲတွေဖြစ်လာနိုင်တယ်အဓိကအပြင်စိုးရင်ချက်ကတော့ဒီစစ်ကောင်စီရဲ့မတရားသဖြင့်ဖမ်းဆီးခံရမှုလားဒါမှမဟုတ်စစ်ကောင်စီဘက်ကနေတိုက်ခိုက်တဲ့အောက်ကြောင့်မလို့တိုက်ဆုံတဲ့အခြေအနေကြီးဖြစ်လာဆိုတဲ့အခြေအနေလေးတော့ကျွန်တော်မှာစိုးရင်ချက်တွေတော့ရှိတယ်ဒီနှစ်ခုကကျွန်တော်အောင်မြင်နဲ့ဖျက်ချနိုင်နေရဆိုရင်တော့2024ခုနှစ်မှာလည်းကျွန်တော်လှုပ်ချင်တဲ့အိမ်မက်တွေပြီးတော့ကျွန်တော်ဒေါ်လန်ရေးအတွက်ကိုကျွန်တော်လုပ်ပြီးနေတဲ့ခန္ဓာတွေမှာလည်းတိုးမြင့်ပြီးတော့ပါဝင်နိုင်မယ်လို့ထင်ပါတယ်ဗျဟုတ
်ဂျင်စီတို့ရေဒီလူငယ်လေး၃ယောက်ကလေနှစ်တက်မှာသူတို့ရဲ့တငယ်ချင်းတွေအတွက်ကိုအခုလိုပဲစုတောင်းစကားတွေပြောထားသေးတယ
်ကျမ်းမာရေကိုလည်းကူးဆိုင်ကြပါကိုအနေနဲ့အဆက်ဆက်အရာကူးဆိုင်ကြပါလို့ပဲကျွန်တော်မှချင်ပါတယ်ဗ
ျချစ်တော်တငယ်ချင်းတွေတဲ့တော့တနည်းကျတော့ကောင်းမွန်တဲ့အရာကတော့လာဖို့လာမှာဖြစ်ပါလေလို့ပြောချင်ပါတယ်ခင်ဗျာ
အထဲမှာအများကြီးကြံခဲ့ကြရဲတချို့ရင်ဆိုရင်အခက်အခဲနဲ့ယူဆိုင်နေရတယ်ပေါ့နော်ပြေးနေရမျိုးရှိရဲအဲတော့တို့တို့အတွက်ပြောချင်တာကအငင်းခယူးဆိုင်ပါဘယ်နေရာတော့တော့အတိနဲ့တတိနဲ့အငင်းသွားပါအားမငယ်ပါနဲ့တို့နဲ့တူတူညီမတို့အပြင်မှာရှိနေတဲ့ဂျန်စီရာလဲစိတ်သက်တွေတသားရှိနေပါတယ်လို့ဟုတ
်ဂျန်စီတို့ကြီးခုဆိုလို့ရှိရင်မတူတဲ့နေရာ၃ခုမှာရှိတဲ့ဂျန်စီလူငယ်လေးတွေရဲ့နှစ်တစ်အတွက်မျှော်လင့်ချက်တွေသူတို့ရင်ထဲကစိုးရိမ်မှုတွေကြားခဲ့ကြရတာနော်ကဲအခုတော့ဒီလောက်ပဲနော်နောက်တစ်ခုပြောဖို့ရှိသေးတယ်အဲ့ဒါဘာလဲဆိုတော့ဂျန်စီအစီအစဉ်ကိုပရိသတ်တွေဝေဖန်အကြံပြုထားတဲ့စာတွေအီးမေးလ်တွေကျွန်မစီကိုရောက်တယ်နော်အဲ့ဒါကြောင့်မို့လို့လေပရိသတ်တွေဝေဖန်အကြံပြုထားတဲ့အတိုင်းပဲနောက်လာမယ့်ဂျန်စီအစီအစဉ်လေးကိုလည်းတင်ဆက်ပေးသွားဖို့ရှိတာမို့လို့ဆက်ဆက်ဆောင်ကြည့်ဖို့မမေ့နဲ့နော်တတ
2024နှစ်သစ်မှာ generation c ရဲ့မျှော်လင့်ချက်တွေကဘာဖြစ်မလဲဆိုတာကိုမတူညီတဲ့အခြေအနေမတူညီတဲ့နေရာတွေမှာနေထိုင်ကြတဲ့လူငယ်လေးတွေရဲ့နှစ်သစ်မျှော်လင့်ချက်တွေကိုမက်ခင်လီက generation c ရဲ့အထူးစီစဉ်မှာတင်ဆက်ပေးခဲ့တာကိုစူးစမ်းနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်ဒီသတင်းမဲ့ရဲ့အားကစားကဏ္ဍမှာတော့အီဂျစ်နိုင်ငံက Empower အမျိုးသမီးဘောလုံးအကယ်ဒမီနဲ့ဘောလုံးအကယ်ဒမီတည်ထောင်သူဖရီဒါဆာလန်အကြောင်းကိုကိုရန်နိုင်ပြောပြထားတာစူးစမ်းနာဆင်ပါရှင်
ဒါကတော့အီဂျစ်နိုင်ငံက Empower Bolong Academy ဖြစ်ပါတယ် Bolong Academy ဆိုပေမဲ့သူကအီဂျစ်နိုင်ငံက main ကလေးတွေအတွက်ဖွင့်ထားတဲ့အမျိုးသမီး Bolong Academy ဖြစ်ပါတယ်အီဂျစ်နိုင်ငံကိုင်ရိုမြို့နောက်ဖက်ချမ်းကရှိတ်ဇာရဲ့ City ဆိုတဲ့နေရာမှာဖွင့်ထားတာဖြစ်ပါတယ်ဒီ Bolong Academy ကိုစတင်တည်ထောင်ခဲ့တဲ့သူကတော့ Farida Salem ဆိုသူဖြစ်ပြီးတော့သူဟာငယ်ငယ်ကလေးက Bolong ကစားရတာကိုအလွန်ဝါသနာပါခဲ့တဲ့သူပါEmpower Academy ကို2019 January မှာစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်။ဆိုတော့ဒီ Bolong Academy ကိုဘာကြောင့်လုပ်ဖြစ်တာပါလဲ။ဒီ Bolong Academy ကိုစတင်တည်ထောင်ပြခဲ့ပုံနဲ့ပတ်သက်ပြီး Varida Salem ပြောတာကတော့
فكرة الأكاديمية جات لي من وأنا صغيرة هو أن أنا ما كنتش لاقية أكاديميات بنات
ဒီ Bolong Academy လုပ်ဖို့စပြီးစိတ်ကူးရတာကတော့ကျမငငယ်ကလေးကရတာပါ။ကျမငငယ်ကဘောလုံးကစားခြင်းတော့မိန်းကလေးတွေအတွက်တင်ပေးတဲ့ဘောလုံးအကယ်ဒမီဆိုတာမရှိပါဘူး။ဒါကြောင့်ကျမဟာယောက်ျားလေးတွေကိုတင်တဲ့ဘောလုံးအကယ်ဒမီတင်တဲ့အကြောင်းတွေမှာကစားခဲ့ရတယ်။ပြီးတော့ဘောလုံးဘွဲကယောက်ျားလေးတွေကစားတဲ့ကစားနည်းဖြစ်တာကြောင့်ကျမဘောလုံးကန်လို့မရနိုင်ဘူး။ဘောလုံးဘွဲတွေမှာပါလို့မရနိုင်ဘူးဆိုပြီးအငြင်းတန်းပြောခံခဲ့ရတယ်။ပြီးတော့ကစားတဲ့အခါမှာတော့ကျမမကစားခြင်းနဲ့နောက်တန်းတို့ဂိုးသမားတို့လိုနေရာတွေမှာကျမကိုကစားခိုင်းတယ်အဲ့ဒီနေရာတွေမှာကစားရတာကိုကျမမကြိုက်ဘူးအဲ့ဒီတော့အဆင်မပြေဘူးအဲ့ဒီမှာကလေးကကျမတို့မင်းကလေးတွေအတွက်မရှိတဲ့ဘောလုံးအကယ်ဒမီတစ်ခုကိုလှုပ်ချင်တဲ့စိတ်ကူရခဲ့တာပါကျမအနေနဲ့ကတော့မင်းကလေးတွေသူတို့မင်းကလေးအချင်းချင်းစိတ်လွတ်လက်လွတ်နဲ့ဘောလုံးကိုပျော်ပျော်ရွှင်ရွှင်လေ့ကျင့်နိုင်ကစားနိုင်တဲ့နေရာလေးတစ်ခုလှုပ်ပေးချင်တာပါပြီးတော့မင်းကလေးတွေဘောလုံးကစားတာကိုအာရုံစိုက်လာစေချင်တာပါ
ဖလော်ရီဒါဆလမ်ဟာကနေဒါနိုင်ငံဗန်ကူးဗာအိုင်လန်တက္ကသိုလ်ကနေအားကစားချမ်းမိုင်းနဲ့ကုကာကြံ့ခိုင်မှုပညာရည်နဲ့ဘွဲ့ရခဲ့တာပါတက္ကသိုလ်မှာပညာသင်နေစဉ်အတွင်းသူ့ရဲ့ကျောင်းအသစ်မှာကစားခဲ့သလိုနောက်ပိုင်းမှာလည်းကြီးစားဘောလုံးသမားအဖြစ်နဲ့နှစ်အနည်းငယ်ကစားခဲ့သူပါငယ်ငယ်ကတော့ဘောလုံးကိုအပျော်သားကစားတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဘောလုံးကိုအယူမှုဆွဲလိုက်ရာကနေဘောလုံးသမားဖြစ်ချင်လာခဲ့တာလို့ပြောပါတယ်
بدات العب كوره وانا عندي 12 سنه الموضوع كان هوايه في الاول وبعد كده لما لقيت ان انا بحب الرياضه
جماعه اتس سنه ني ايوه ما بولون سا بي كزاه كده با بتما رون غا رو وادنا ايا ابيو كزاه ده با دا بيمه ناو باي ما رو جماعه بولون كزاه يارا كو تچا هاري تو بو جايت دي سورا تي لا بي ايدي ناو باي غا سا بولون دما فيت فو جو كان كده با بتما رو جماعه جاوا اتين ما سا بي كزاه كده بي رو နောက်ပိုင်းမှာတော့ကျမတို့အသင်းဟာပြိုင်ပွဲတွေဝင်ခဲ့ပါတယ်။အများဆုံးကတော့ Ramadan ပြိုင်ပွဲတွေကိုအများဆုံးဝင်ပြိုင်ပစ်တာပါ။အဲ့ဒီမှာကျမကိုအသင်းကြီးတွေကတွေ့သွားပြီးသူတို့ကကျမကစားတာကိုကြိုက်တာကြောင့်သူတို့အသင်းမှာလာကစားဖို့ကမ်းလှမ်းခဲ့ကြပါတယ်။ကျမအီဂျစ်မှာခဏကစားပြီးနောက်ပိုင်းမှာတော့ကနေဒါနိုင်ငံမှာကစားဖို့အခွင့်အရေးရပါတယ်။အဲ့ဒီလိုနဲ့ကနေဒါသွားခဲ့ပြီးနောက်ပိုင်းမှာအီဂျစ်ကိုပြန်လာခဲ့တာပါ။
ကမ္ဘာတော်မှာအမျိုးသမီးဘောလုံးပွဲတွေဟာအမျိုးသားဘောလုံးပွဲတွေနဲ့ရှင်ရင်ရည်ပန်းစားလာတာတိတ်မကြသေးတဲ့အပြင်စင်လာအပြင်နဲ့အမျိုးသားတွေကြီးဆိုးတဲ့အာဖရိကလိုဒေသမျိုးမှာအမျိုးသမီးတွေဘောလုံးကံဖို့အမျိုးသမီးဘောလုံးအကယ်ဒမီတွေတည်ထောင်ရှိဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူးအင်ဂျင်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကိုဆိုရင်1999ခုနှစ်မှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ဆိုတော့အမျိုးသမီးဘောလုံးအကယ်ဒမီတစ်ခုဖြစ်ဖို့အတွက်ဘယ်လိုအခက်အခဲတွေရှိပါသလဲ
كرة قدم نسائية في مصر بتقابل صعوبات كتير منها طبعا ان الناس لسه مش
عارفه ايجي နိုင်ငံကအမျိုးသမီးဘောလုံးကတော့စိန်ခေါ်မှုအခက်အခဲတွေအများကြီးရှိနေပါတယ်အဲ့ဒီတည်းမှာတခုကတော့ ايجي နိုင်ငံမှာအမျိုးသမီးတွေဘောလုံးကစားတယ်ဆိုတာကိုမသိတဲ့သူတွေလည်းရှိနေတာကလည်းအကြောင်းတစ်ခုပါကျမတို့မှာအမျိုးသမီးလက်ရွေးစင်ဘောလုံးအသင်းရှိတယ်ဆိုတာကိုမသိတဲ့သူတွေလည်းအတော်များများရှိနေတယ်လို့ပြိုင်ပွဲရှိတာကိုမသိတဲ့သူတွေလည်းအများကြီးပါအမျိုးသမီးတွေဘောလုံးကဏ္ဍကိုမသိတဲ့သူတွေအများကြီးရှိပါတယ်။ နောက်ဒုတိယတစ်ခုကတော့အမျိုးသမီးတွေဘောလုံးကစားဖို့အတွက်ဘောလုံးကွင်းကောင်းကောင်းမရှိတာဝစ်စုံတွေဖနက်တွေဘောလုံးတွေစတဲ့လေ့ကျင့်ရေးပစ္စည်းကောင်းကောင်းမရှိတာနောက်ပြီးတော့လေ့ကျင့်မှုကောင်းကောင်းမရှိတာနဲ့ပွဲတွေမရှိတာဖြစ်ပါတယ်ပွဲတွေဆိုတဲ့နေရာမှာလည်းအီဂျစ်နိုင်ငံထဲမှာသာမကပြပပွဲစဉ်တွေကစားဖို့လည်းခက်ခဲတာပါ
အဲဘောဘောလုံးအကယ်ဒမီမှာတော့အသက်၅နှစ်ကနေ18နှစ်ကြားလူငယ်တွေကိုအသက်အရွယ်လိုက်ခွဲပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ်။ချောင်းနေအောက်တွေအတွက်သင်တန်းတွေရှိသလိုအသက်15နှစ်နဲ့18နှစ်စသဖြင့်လည်းခွဲခြားထားပြီးတော့တူးချင်းလိုအပ်တာတွေကိုသင်ကျင်တဲ့သူတွေအတွက်လည်းတည်တံ့လေ့ကျင့်ပေးရတဲ့အပြင်ခန္ဓာကိုယ်ကြံ့ခိုင်မှုပြေအားစတဲ့တခြားကြံ့ခိုင်မှုအပိုင်းနဲ့ပတ်သက်ပြီးတော့လည်းအင်တာနက်အွန်လိုင်းကနေဆက်လေ့ကျင့်သင်ကြားပေးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဒါပြင်လူငယ်နီးပြဖြစ်နေတဲ့သူတွေကိုလည်းလေ့ကျင့်ပြောထောင်ပေးတဲ့အစီအစဉ်တွေရှိတယ်လို့ပြောပါရယ်။ Empower Wallow Germany နဲ့ပတ်သက်ပြီးတော့သင်တန်းသူ New World ကတော့
لما جيت الاكاديمي طريقه لعبي تغيرت للاحسن
جماعه دي بولو اكاديمي ကိုရောက်လာပြီးတဲ့နောက်ကျမရဲ့ဘောလုံးကျွမ်းကျင်မှုနဲ့ဤစနစ်ပိုင်းနေတိုးတက်လာပါတယ်။ပြီးတော့ကွင်းထဲမှာကစားနေတဲ့အချိန်တွင်ဘသူ့ကိုပေးရမယ်ဆိုတာကိုကျမပို့ပြီးတော့စဉ်းစားလို့ရလာပါတယ်ဘောလုံးမရခင်မှာပဲကျမဒါတွေကိုစဉ်းစားထားပြီးပါပြီ
Farida Salam ကတော့သူ့ရဲ့ Empower ဘောလုံး Academy ကို American Britain Germany နဲ့တောင်အာဖရိကနိုင်ငံတွေကဒီဘောလုံးအသင်းတွေအားကစားနဲ့ဆိုင်တဲ့အကြံပေးကုမ္ပဏီတွေလူသက်သက်လူငယ်ရှာဖွေတဲ့အဖွဲ့တွေနဲ့ချိတ်ဆက်ထားပြီးအနာဂတ်လူငယ်အမျိုးသမီးဘောလုံးသမားတွေသူတို့ကကြုံခဲ့ရတဲ့အခက်အခဲမျိုးတွေမကြုံရအောင်ဒီဘောလုံးအကယ်ဒမီကိုအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
။အီဂျစ်နိုင်ငံက Empower အမျိုးသမီးဘောလုံးအကယ်ဒမီနဲ့ဘောလုံးအကယ်ဒမီတည်ထောင်သူ Farida Salam အကြောင်းကိုကိုရရန်နိုင်ကဒီသတင်းပတ်ရဲ့အပတ်စဉ်အားကစားကဏ္ဍမှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။သတင်းပတ်ရဲ့ဗုဒ္ဓဘူးညအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်ကြာသာပတေးနေ့မနေ့ခင်းမှာလဲတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ကျမတို့ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့တော်ရရှင်နေနေနဲ့ VOE မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ email လိပ်စာ burmese@voenews.com ကိုပေးပို့နိုင်တယ်လို့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတစ်ဆင့်လဲဆက်သွယ်နိုင်ပါတယ်ရှင် VOE မြန်မာပိုင်းရဲ့ဗုဒ္ဓဘူးညထုတ်လွှင့်ချက်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုအစီအစဉ်ဒီအဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင
်ဟာမတ်ရဲ့လက်ထောက်အကြီးအကဲတိုက်ဆုံခဲ့တဲ့ဘေရုတ်တိုက်ခိုက်မှုအပြီးဒေသရင်းမှာပြည်ပခါတွေပုံမှုကျယ်ပြန့်လာနိုင်တဲ့အတွက်ဘယ်အခြေအနေမျိုးမဆိုအဆင်သင့်ဖြစ်အောင်ပြင်ဆင်ထားတယ်လို့ Israel စစ်တပ်ကပြောပါတယ်ဟာမတ်ရဲ့အဆင့်မြင့်လုံခြုံရေးအရာရှိတဦးဖြစ်တဲ့ဆာလာအာရူရီဟာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတစ်ခုမှာသူ့ရဲ့ကိုရန်နော်တွေနဲ့အတူတိုက်ဆုံခဲ့တာပါ။လေဗနွန်အခြေစိုက်မဟာမိတ်ဟစ်စ်ဘိုလာအဖွဲ့ကဒီဖြစ်စဉ်ဟာလေဗနွန်ကိုပြင်းပြင်းထန်ထန်တိုက်ခိုက်လိုက်တာဖြစ်ပြီးတော့ဒီလို့ရဲ့အတွက်လက်တုံမပြန်ဘဲနေမှာမဟုတ်ဘူးလို့ပြောလိုက်ချိန်မှာပဲအာရူရီရဲ့တိုက်ဆုံမှုဟာရှုံ့နှိမ်မှုကိုဥတီသွားမှာမဟုတ်ဘူးလို့လည်းဟာမတ်အဖွဲ့ကပြောထားပါဗျ။ပင်လယ်နီအတွင်းအဓိကကုန်သွယ်ရေးလမ်းကြောင်းမှာတွာလာနေတဲ့သင်္ဘောတွေကိုယီမင်အခြေဆိုင်ဟူသီစစ်သွေးကြွတွေကဇက်တိုက်တိုက်ခိုက်နေတဲ့ကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့အရေးပေါ်အစည်းအဝေးကျင်းပဖို့ရှိနေပါတယ်။မနစ်ကအောက်တိုဘာလကလေးကပင်လယ်နီမှာတွာနေတဲ့သင်္ဘောတွေကိုမောင်းသူမဲ့ဒရုန်းယာဉ်တွေဒုံးကျည်တွေအပြင်ဆက်လီတွေပါအသုံးပြုပြီးဟူသီစစ်သွေးကြွတွေကတိုက်ခိုက်နေတာပါ။သူတို့ပြစ်မှတ်ထားတိုက်ခိုက်တဲ့သင်္ဘောတွေဟာအစ္စရေးနဲ့ဆက်နွယ်နေတာဒါမှမဟုတ်အစ္စရေးကိုတွာမဲ့သင်္ဘောတွေဖြစ်တယ်လို့ဟူသီတွေကစွပ်စွဲပြောဆိုထားပါသေးတယ်။ထိုင်ဝမ်ကျွန်းအနေနဲ့တရုတ်နဲ့ပြန်လည်ပေါင်းစည်းရေးကိုမဖြစ်မနေလုပ်ရမယ့်အရာဖြစ်ဖိအားပေးတယ်လို့ထိုင်ဝမ်ကျွန်းတဝိုက်မှာလည်းစီးရေးလေ့ကျင့်မှုတွေကိုပိုလှုပ်လာပြီးတော့ဇန်နဝါရီ23ရက်မှာကျင်းပမယ့်ထိုင်ဝမ်ရွေးကောက်ပွဲမတိုင်ခင်တရုတ်ကထိုင်ဝမ်ကိုဖိအားတွေတိုးပေးနေပါတယ်။ထိုင်ဝမ်ပေါ်ဖိအားပေးတဲ့တရုတ်ရဲ့ကြိုးပမ်းမှုဟာကာလရှည်ကြာကျင့်သုံးတဲ့နည်းဗျူဟာကိုထင်ဟက်နေတဲ့လုပ်ရဖြစ်တယ်လို့လေ့လာသူတချို့ကလည်းပြောထားပါဗျ။တိုကျိုမြို့တော်ကဟန်နဲဒါလေရင်ကွင်းမှာဂျပန်ခီးတဲ့ဂျက်လေရင်ဒဇင်းနဲ့ကန်းဆောင်တပ်ဖွဲ့ကလေရင်ဒဇင်းမိနစ်တုန်းကတိုက်မိခဲ့တဲ့အတွက်ကန်းဆောင်တပ်ဖွဲ့ဝင်5ဦးတေဆုံးခဲ့တဲ့ဖြစ်နဲ့ပတ်သက်ပြီးတော့ဂျပန်အာဏာပိုင်တွေကစတင်စုံစမ်းနေပါပြီ။ခီးတဲ့329ဦးလိုက်ပါလာတဲ့ A350 ဂျပန်ခီးတဲ့တင်လေရင်ဟာမြောက်ပိုင်းဟော့ကိုင်ဒိုကျွန်းကနေပြီးဆက်ရောက်ချိန်မှာပဲမတော်တဆမှုဖြစ်ပွားခဲ့တာဖြစ်ပါရဲ့ရှင်။
ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစီတူနဲ့အလိမ္မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ David Greenbacks နဲ့ Robert Bab တို့ဖြစ်ပါတယ်။ကျွန်မကဆုမမဒီညအစီအစဉ်မူဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တော်ဆင်ခဲ့တဲ့အတွက်တော်ရရှင်တွေကိုကျေးဇူးအထူးပဲတင်ရှိပါတယ်။နှစ်တစ်ကူကာလအခါသမယမှာ VOA ရဲ့တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပြာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါသေးရှင်။This program has